Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါခင်ဗျာ VOA American တန်ရဲ့2025ခုနှစ်ဇန်နဝါရီလ24ရက်တောက်ကြနေမနက်ခင်းအစီအစဉ်တွေကို American ပြည်ထောင်စု Washington DC မြို့တော်ကနေစတင်ထုတ်လွှင့်နေပါပြီခင်ဗျာအခုအစီအစဉ်ပထမပိုင်းနိုင်ဝက်ကူရေဒီယိုကနေ Light 40 32 25တို့ကနေဖမ်းယူနားဆင်နိုင်ပါတယ်တနအီလုံးစာအစီအစဉ်တွေကိုတော့ Digital Line တွေဖြစ်တဲ့လူမှုဆွေရုပ်သံ Line VOA မြန်မာပိုင်း Internet စာမျက်နှာနဲ့ Facebook YouTube တို့ကနေဓာတ်ရိုက်နားဆင်ကြည့်ရှုနိုင်ပါတယ်ဒီကနေ့မနက်ခင်းအစီအစဉ်တွေကိုကျွန်တော်စီတူကတောင်းယူတင်ဆက်သွားမှာပါခင်ဗျာ
နိုင်ငံတကာစီးပွားရေးလုပ်ငန်းကြီးတွေအမေရိကန်မှာလာရောက်ရင်းနှီးမြှုပ်နှံကုန်ထုတ်ကြဖို့အမေရိကန်သမ္မတကဒါဗိုစီးပွားရေးဖိုရမ်မှာဖိတ်ခေါ်လိုက်ပါတယ်။အမေရိကန်နိုင်ငံသားကြီးဝန်ကြီးတဲ့မာကိုရူဘီယိုဟာပနားမားနဲ့အခြားအမေရိကအလဲပိုင်းဒေသကနိုင်ငံတွေစီတွားရောက်ဖို့ရှိပါတယ်။လူအခွင့်အရေးနဲ့ပတ်သက်လာရင်မြန်မာနိုင်ငံရေးကိစ္စကိုဦးစားပေးဆောင်ရွက်သွားမှာဖြစ်တယ်လို့သမ္မတထရန့်ကကုလမကအမေရိကန်တာမန်ဖြစ်အဆိုပြုခံထားရသူအောက်လူတော်အမတ်စတီဖန်နစ်ကပြောကြားပါတယ်။
အဲ့ဒီလိုထိတ်တန့်ရောက်နေတဲ့သတင်းတွေနဲ့အတူအမေရိကန်မှာသမ္မတအစ်ဒေါ်နယ်ထရန့်တက်လာပြီး WHO ကမ္ဘာ့ကျန်းမာရေးအဖွဲ့ကနေနှုတ်ထွက်ခဲ့ပြီးတဲ့နောက်တခြားကုလသမဂ္ဂအဖွဲ့ရန်မုံငွေတွေရော့ကျသွားနိုင်မဲ့အကြောင်းအွန်လိုင်းငွေလင်ကိုင်းတွေကိုနေနှင်းဖို့မြန်မာအပါအဝင်ဒေသအတွင်းနိုင်ငံတွေကြိုးပမ်းနေကြတဲ့အကြောင်းနဲ့ကမ္ဘာမှာသတင်းသမားတွေအများဆုံးဖမ်းဆီးခံထားတဲ့နိုင်ငံတွေထဲမြန်မာပါဝင်တဲ့အကြောင်းတွေကိုတင်ဆက်ပေးတော့ပါမယ်။ဒါ့အပြင်ပတ်စဉ်တင်ဆက်နေကြဦးအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်တိုင်းရင်းသတင်းလွှာနဲ့ကျန်းမာရေးစီစဉ်တွေကိုထုတ်လွှင့်သွားဖို့လည်းစဉ်းစားထားပါတယ်။ခုရင်ဆုံးတော့မြန်မာနဲ့နောက်ဆုံးရနိုင်ငံတကာသတင်းတွေကိုဒေါက်ခင်မြတ်ကပြောပြပေးပါမှာခင်ဗျာ
။ကမ္ဘာစီးပွားရေးလုပ်ငန်းကြီးတွေအမေရိကန်နိုင်ငံမှာလာပြီးကုန်ထုတ်လုပ်ကြဖို့သမ္မတဒေါ်နယ်ထရမ့်ကကျင်းပပြီးနေဆွစ်ဇာလန်နိုင်ငံဒါဗို့စ်ကကမ္ဘာစီးပွားရေးဖိုရမ်မှာပြောကြားလိုက်ပါတယ်။ဒီလိုလာပြီးကုန်ထုတ်လုပ်မယ်ဆိုရင်အခွန်လျှော့ပေးမယ်လို့ကတိပေးလိုက်ပြီးတကယ်လို့တခြားနိုင်ငံမှာထုတ်လုပ်မယ်ဆိုရင်တော့အဲ့ဒီကုန်ပစ္စည်းတွေအမေရိကန်ကိုတင်ဖို့ရင်အခွန်ဆောင်ရမယ်လို့လည်းတတိပေးလိုက်ပါတယ်။ဒါဗို့စီးပွားရေးဖိုရမ်ကို Washington DC ကနေ online နဲ့တက်ရောက်ခဲ့တဲ့သမ္မတ Trump က American နိုင်ငံစီးပွားရေးလုပ်ငန်းတွေလမ်းဖွင့်ဖို့အတွက်ပြန်လုပ်လာပြီးဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပြောကြားလာဖြစ်ပါတယ်။ဒါပေမဲ့စီးပွားရေးလုပ်ငန်းထိုင်အတွက် American နိုင်ငံမှာလာပြီးကုန်ထုတ်လုပ်ဖို့ပြောကြားလာလည်းဖြစ်ပါတယ်။ဒုတိယအကြိမ်မြောက်သမ္မတတာဝန်ထမ်းဆောင်တာ၃ရက်မြောက်တဲ့နေ့မှာသမ္မတ Trump ကသူဟာ American Corporation ကြီးတွေပေးဆောင်နေရတဲ့အခွန်ကို27ကနေ25ရာခိုင်နှုန်းထိရှော့ချခြင်းကြောင့်ပြောပါတယ်။ဒါပေမဲ့အော်လတော်ရဲ့အတီးပြုတ်ချက်ရယူရအောင်ပါပါ။သူ့ရဲ့ပထမသမ္မတတက်တန်းတုန်းကအချက်မှတ်ခဲ့တဲ့ပုဂ္ဂလိကနဲ့ကော်ပိုရေးရှင်းတွေအတွက်အခွန်လျှော့ချမှုနဲ့ပတ်သက်ပြီးအော်လတော်အမတ်တွေအခြေတင်စပြီးပြောဆိုနေကြပါပြီ။ပနားမတူးမြောင်းကိုအမေရိကန်ပြန်ရဖို့နဲ့နိုင်ငံတည်းတရားဝင်ရွှေ့ပြောင်းလာမှုတွေကိုတားဆီးဖို့အတွက်သမ္မတဒေါ်နယ်ထရမ့်စူးစမ်းနေချိန်မှာပဲနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုဟာပနားမနဲ့တခြားအမေရိကတိုက်အလဲပိုင်းဒေသတွေနိုင်ငံတွေကိုတွားရောက်ဖို့အတွက်စီစဉ်နေပါတယ်။ဝင်ကြီးရူဘီယိုဟာပနမဂွာဒီမာလာအယ်ဆာဗေရိုကော့စကာရီကာနဲ့ဒိုမင်နီကန်ရီပပ်ဘလစ်နိုင်ငံတွေကိုလာမဲ့သတင်းပတ်နှောင်းပိုင်းမှာစသွားရောက်ဖို့ရှိတယ်လို့နိုင်ငံခြားရေးဌာနပြောခွင့်ရတမ်မီဘရုစ်ကအတည်ပြုခဲ့တာဖြစ်ပါတယ်။ဒါဟာနိုင်ငံခြားရေးဝန်ကြီးတာဝန်နဲ့ပထမဆုံးသွားရောက်မဲ့နိုင်ငံခြားခီးစဉ်နဲ့ဖြစ်လာမှာပါ။ဝင်ကြီးရူဘီယိုဟာအနောက်ကမ္ဘာခြမ်းနဲ့ဦးစားပေးထိတွေ့ဆက်ဆံမှုလုပ်မယ်အပြင်အင်းနီဂျင်နိုင်ငံတွေနဲ့ထိတွေ့ဆက်ဆံမှုဟာရွှေပြောင်းဝင်ရောက်သူတွေအရေးကုန်စည်စီးဆင်းမှုနဲ့စီးပွားရေးတိုးတက်မှုအတွက်အရေးပါတဲ့အတွက်ဒါဟာအမေရိကန်အင်အားခိုင်မာရေးကျယ်ဝရေးနဲ့လုံခြုံမှုရှိရေးဦးစားပေးမဲ့သူ့ရဲ့နိုင်ငံခြားရေးမူဝါဒအရလှုပ်ဆောင်တာလို့ပြောခွင့်ရက VOA ကိုပြောပါတယ်။ပနားမထုမြောင်းကိုအမေရိကန်ပြန်ထိန်းချုပ်နိုင်ရေးအတွက်စီးရေးဒါမှမဟုတ်စီးပွားရေးအရကင်တွယ်ဖို့သမ္မတထရန့်လှုပ်ဆောင်လာနိုင်ခြင်းရှိနေပါတယ်။အမေရိကန်ဘဟုထောက်လှမ်းရေးဌာန CIA အကြီးအကဲဖြစ်တဲ့သမ္မတဒေါ်နယ်ထရန့်အမည်စင်းတင်သွင်းထားတဲ့John Radcliffe ကိုထောက်ခံမဲ84မဲကန့်ကွက်မဲ25မဲနဲ့အထက်လွှတ်တော်ကကျင်းပပြီးနေမှာအတည်ပြုပေးလိုက်ပါပြီ။ CIA အကြီးအကဲဖြစ်တာဝန်ပေးရမယ်သူတို့အမြဲမဲပေးကြဖို့အထက်လွှတ်တော်ထောက်လှမ်းကော်မတီရဲ့ထိတ်တန့် Republican နဲ့ Democrat Party ဝင်တွေကပန်ချားခဲ့တဲ့အနောက်48ဆက်မြောက် American သမ္မတအဖြစ် Trump ကျန်းသစ္စာကျင်းဆိုပြီး3ရက်ကြာမှအခုလိုမဲပေးကြတာဖြစ်ပါတယ်။ Radcliffe ဟာသမ္မတ Trump ရဲ့ပထမတက်တန်းတော့က DNI မျိုးသားထောက်လှမ်းရေးဖွဲ့အကြီးအကဲဖြစ်နေတာဝန်ယူခဲ့တယ်ပါ။သမ္မတ Joe Biden လက်ထံမှာထောက်လှမ်းရေးတိုင်းဝိုင်းတွင်နဲ့အနေနဲ့တည်တာတဲ့ Harvard တည်းရှိတယ်လို့အထက်လွှတ်တော်အများစုအမှန်များခေါင်းဆောင် John Thun ကပြောပါတယ်။အဲ့ဒီချိန်က2021မှာ Afghan အစိုးရပေါ်မှာ American ရဲ့ပံ့ပိုးကူညီမှုအမြန်ပြိုကွဲခဲ့တဲ့အပြင် Russia တပ်တွေ Ukraine ကိုဝင်ရောက်ကျူးကျော်မှာကိုမှန်ကန်တဲ့ခံမှန်းတွက်ချက်မှုမလုပ်နိုင်ခဲ့ဘူးလို့ပြောပါတယ်။အခုလို Radcliffe CIA ကြီးကဖြစ်တဲ့အမိစင်းတင်သွင်းမှုအတွက် Democratic Party ခေါင်းဆောင်တချို့ရဲ့ဝေဖန်မှုတွေကြောင့်ကြန့်ကြာခဲ့ရတာဖြစ်ပါတယ
် View American တာမနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နိုင်ကနေ6နိုင်ခွဲထိလိုင်းဒိုမီတာ25 kHz 11865လိုင်းဒိုမီတာ32 kHz 6153ညာနဲ့လိုင်းဒိုမီတာ40 kHz 0533ညာတို့ကနေပြီးတော့ထုတ်လည်ပေးနေပါတယ်။မနေ့9နာရီအထိဒုတိယပိုင်းကိုလူလူမိတ်ဆွေနဲ့ Digital Line တွေကနေပြီးတော့ဖမ်းယူနိုင်ပါတယ
်။ View American တန်ကတောက်ကြမနေ့ခင်သတင်းတွေကိုဆက်လက်ကြေညာနေပါတယ်။လူခွင့်ရင်းနဲ့ပတ်သက်လာရင်မြန်မာနိုင်ငံအရေးကိစ္စကိုဦးစားပေးဆောင်ရွက်သွားမယ်လို့သမ္မတ Trump ကကုလသမဂ္ဂအမြဲတမ်းတမ်းမကြီးဖြစ်နေအဆိုပြုခံရသူအလုပ်တော်မှာအလိစ်စတက်ဖနစ်ကပြောပါတယ
် Among the top priorities when it comes to standing up with human rights and I'm grateful for the Congress and the Senate
လူခွင့်ရင်းနဲ့ပတ်သက်လာရင်မြန်မာနိုင်ငံအရေးကိစ္စဟာဦးစားပေးဆောင်ရမယ်တဲ့မှာပါပါတယ်လူခွင့်ရင်းနဲ့ပတ်သက်ရင်အထက်လွှတ်တော်မှာရောအောက်လွှတ်တော်မှာပါပါတီနှစ်စလုံးရက်တည်ခဲ့တဲ့မှတ်တမ်းတွေရှိခဲ့တာကိုလည်းကျေးဇူးတင်စရာပါအမေရိကန်ပြည်ထောင်စုအနေနဲ့ကုလလုံခြုံရေးကောင်စီအလက်ချက်ဥက္ကဋ္ဌတာဝန်ယူရချိန်မှာဦးစားပေးလှုပ်ဆောင်နိုင်မှုမျှော်လင့်ပါတယ်လို့ January 27ရက်အထက်လွှတ်တော်ကြားနာပွဲမှာအထက်လွှတ်တော်မှတမ်မင်ဒက်ဘော့ကမြန်မာရေးနဲ့ပတ်သက်လို့မေးမြန်းရမှာသူကအခုလိုဖြေကြားခဲ့တာဖြစ်ပါတယ်မြန်မာနိုင်ငံနဲ့ပတ်သက်လို့ကုလသမဂ္ဂလုံခြုံရေးကောင်စီကနေဆုံးဖြတ်ချက်အမှတ် 2669 ကိုချမှတ်တာအာဆီယံကလည်းမြန်မာအရေးဘုံသဘောထား5ချက်ချမှတ်တာစစ်ကောင်စီကိုအရေးယူပိတ်ဆို့ဒဏ်ခတ်တာတွေရှိခဲ့ပေမဲ့မြန်မာအချက်တဲကအဆုံးမသက်နိုင်ဖြစ်နေရတယ်လို့အထက်လွှတ်တော်မှတမ်မီဒက်ဘော့ကအဲ့ဒီကြားနာပွဲမှာပြောပါတယ်။ကုလသမဂ္ဂကြီးအဆိုပြုခန်းအသူစတက်ဖနစ်ကတော့မြန်မာရေးကိုအာဆီယံနဲ့ Quad လို့ဒေတာရင်းအဖွဲ့တွေလို့ထိုင်းလို့မိဖက်နိုင်ငံတွေနဲ့အတူတွဲပြီးကိုင်းတွယ်သွားမယ်လို့ပြောပါတယ်။ရခိုင်မှာအေအာရခတ်တက်တော့ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေစုံစမ်းစစ်ဆေးပေးဖို့နိုင်ငံတကာလူခွင့်ရင်းနဲ့တရားမျှတမှုဆောင်ရွက်နေတဲ့ 45 rights အဖွဲ့ကြီးကတိုက်တွန်းပါတယ်။သူတို့ရထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာအေအေစစ်သားတချို့နဲ့အရက်ဝတ်လူတွေကလူနှုတ်ဦးကိုနှိပ်စက်ညှဉ်းပန်းနေတာတွေ့ရပြီးအဲဒီလူနှုတ်ဦးလည်းနောက်ဆုံးတေဆုံးသွားပုံရတယ်လို့ 45 rights ရဲ့ထုတ်ပြန်ချက်မှာပါပါတယ်။ဒီဗီဒီယိုပါအဖြစ်ပြက်ဘယ်နေရာမှာဖြစ်တယ်ဆိုတာကိုအတိအကျမပြောနိုင်ပေမဲ့ဒီဗီဒီယိုကအစ်မဖြစ်တယ်ဆိုတာကိုသူတို့စမ်းစစ်တွေ့ရှိထားတယ်လို့ပြောပါတယ်။ဒီဖြစ်ပြတဲ့ပတ်သက်လို့အေးအေးတက်တာတချို့ကျူးလွန်ကြောင်းဝန်ခံပြီးကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူခဲ့ပြီးဖြစ်တယ်လို့အေးပြောခွင့်ရခိုင်တုခကနေရင်စရာသတင်းဌာနကိုပြောထားပါတယ်။အေးအနေနဲ့ဒီလိုဥပဒေမဲ့လောက်ရက်တွေကိုလက်မခံဘဲနောက်ထပ်ပြီးတော့မဖြစ်အောင်ထိန်းချုပ်သွားမယ်လို့လည်းအေးပြောခွင့်ရသူကနေရင်စရာသတင်းဌာနကိုပြောပါတယ်။ 45 rights ရဲ့ထုတ်ပြန်ချက်ထဲမှာလည်းစစ်ရာဇဝတ်မှုတွေနဲ့ပတ်သက်လို့ထိထိရောက်ရောက်အရေးယူဆောင်ရွက်သွားမယ်လို့အေးပြောခွင့်ရပြောတာကိုကိုကားထည့်သွင်းဖော်ပြထားပါတယ်အမေရိကန်နိုင်ငံမှာဆီယဆက်တဲ့မရှိဘဲနဲ့တရားမဝင်နေထိုင်တဲ့အိန္ဒိယနိုင်ငံသားတွေပြန်ပြီးလာဖို့အိန္ဒိယနိုင်ငံခြားရေးဝန်ကြီးစူပရာမန်ရမ်ဒီရှန်ကာကပြောပါတယ်တရားမဝင်ရွှေ့ပြောင်းဝင်ရောက်လာသူတွေအရေးအပါဝင်ကိစ္စရပ်တွေကိုအမေရိကန်နိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုနဲ့တွေ့ဆုံဆွေးနွေးပြီးတဲ့နောက်မှာဝန်ကြီးဒီရှန်ကာကအခုလိုပြောတာဖြစ်ပါတယ်အင်းရအစိုးရအနေနဲ့တရားမဝင်လာရောက်နေထိုင်မှုကိုအခိုင်အမာကန့်ကွက်ကြောင်းဝန်ကြီးရူဘီယိုနဲ့တွေ့ဆုံပြီးနောက်တစ်နေ့ဖြစ်တဲ့ဗိုလ်တခုနေမှာဝါရှင်တန်ဒီစီမှာပြုတ်လုတဲ့သတင်းစာရှင်းလင်းပွဲမှာပြောတာပါတကယ်လို့အင်းရနိုင်ငံသားတွေအမေရိကန်မှာတရားဝင်နေထိုင်တာရှိခဲ့ရင်တို့ဟာအင်းရနိုင်ငံသားဟုတ်မှန်ကြောင်းတက်သေးကတေးချရင်တရားဝင်ပြန်လာဖို့လက်ခံမှာဖြစ်ကြောင်းနဲ့ဘယ်နိုင်ငံအတွက်မဆိုအိန္ဒိယကဒီတိုင်းရက်တည်မယ်လို့လည်းပြောပါတယ်အမေရိကန်မှာဒေါနယ်ထရမ့်သမ္မတတာဝန်ဆယူခြင်းကစပြီးတရားဝင်လာရောက်သူတွေကိုနေရပြန်ဖို့မှာဖြစ်ကြောင်းသမ္မတမိန့်ထုတ်ပြန်ခဲ့တာပါ2022မှာအိန္ဒိယနိုင်ငံသားတွေဟာမက္ကဆီကိုနဲ့အယ်ဆယ်ဗေဒိုပြည်ရင်အမေရိကန်နိုင်ငံမှာတက်တဲ့အများဆုံးတရားဝင်လာရောက်သူတွေဖြစ်တယ်လို့ပြည်သူ့တည်ထောင်စစ်တမ်းမှာဖော်ပြထားတာဖြစ်ပြီးအရေးအတွက်အပြည့်9,200ခွဲလောက်ရှိမယ်လို့ခန့်မှန်းထားတာပါ
ဖီအမေရိကန်တိုင်းရဲ့တောက်ကြနေမနေ့ခင်နောက်ဆုံးရသတင်းတွေကိုဒေါ်ခင်မျိုးသက်ပြောပြပေးကြတာပါ VOE ရဲ့နောက်ဆုံးရသတင်းတွေကို Facebook Telegram YouTube စတဲ့လူမှုကွန်ရက်တွေမှာကြည့်ရှုနိုင်တယ်လို့ VOE ရဲ့ internet ဆာမျက်နှာဖြစ်တဲ့ burmese.voenews.com မှာလည်းချိန်မီဝင်ရောက်ကြည့်ရှုဖတ်ရှုနိုင်ကြပါတယ်ခင်ဗျာခုဆက်ပြီးတော့တောက်ကြနေတိုင်းတင်ဆက်နေကြအပတ်စဉ် season တွေမတင်ဆက်ခင်သတင်းပြပွချက်တွေသတင်းဆောင်ပါတွေကိုဇက်တိုက်တင်ဆက်ပေးသွားပါမယ် ခွင့်ဆိုသော American ဆိုင်ရာသတင်းတပုတ်နဲ့စကြပါရယ် American သမ္မတ Donald Trump ကကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကနှုတ်ထွက်မယ်လို့ကြေညာပြီးတဲ့နောက်တခြားကုလသမဂ္ဂအဖွဲ့တွေကလည်းရန်ပုံငွေရှော့ချသွားမယ်လို့မျှော်လင့်ရပါတယ်အဲ့ဒီလိုလှုပ်လိုက်ရင်လိုအပ်လစ်ဟာသွားမယ်ရန်ပုံငွေတွေကိုတခြားချမ်းသာတဲ့နိုင်ငံတွေကလည်းဖြည့်ပေးဖို့အလားအလာနည်းတဲ့အကြောင်း Percy Wadakusawara သတင်းပေးဖို့ထားတာကိုကိုငင်းချမ်းတင်ပြထားပါရခင်ဗျာ
American ပြည်ထောင်စုက WHO ကမ္ဘာ့ကျန်းမာရေးအဖွဲ့လိုနိုင်ငံတကာအဖွဲ့တွေနဲ့ဂရီးကဝတ်တွေကနှုတ်ထွက်တဲ့အချိန်မှာတော့ကုလသမဂ္ဂအဖွဲ့ကြီးအတွက်ရှားပါတဲ့အချိန်ကြုံရတော့မှာပါကမ္ဘာ့ကျန်းမာရေးအဖွဲ့ပြောခွင့်ရထရီဂျူဆာဗစ်က
It was 18% of the budget
2023ခုနှစ်ကဘတ်ဂျက်အရဆိုရင်18ရာခိုင်နှုန်းရှိပါတယ်ကျွန်တော်ပြောခဲ့သလိုပါပဲ American ကတူရဲတော့အများဆုံးအလူရှင်ပ
ါ American သမ္မတ Donald Trump ကသူကြမ်းကြိမ်တဲ့တနင်္လာနေ့မှာပဲသမ္မတအမိတ်အမြောက်အများကိုလက်မှတ်ရေးထိုးခဲ့ပြီးအဲ့ဒီထဲမှာကုလသမဂ္ဂရဲ့နိုင်ငံတကာရာသီဥတုဆိုင်ရာသဘောတူညီချက်ဖြစ်တဲ့ Paris သဘောတူစာချုပ်ကထွက်ဖို့လည်းပါဝင်ပါတယ်။သမ္မတ Trump က
ဒီ United States ကပြည်ထောင်မရဘဲညဉ့်ဉန်းခွင့်ရနေတဲ့အချိန်မှာအမေရိကန်ကလည်းကုဆတ်မှုလုပ်ငန်းတွေကိုထိခိုက်မဲ့ကိစ္စမျိုးမလုပ်ပါဘူး
။ကမ္ဘာကြီးပူနွေးမှုကိုဖြစ်စေတဲ့ရုပ်ကြွင်းလောင်စာတွေကိုအမေရိကန်ကအများဆုံးထုတ်လုပ်နေတာဖြစ်ပြီးကုလသမဂ္ဂကလည်းအများဆုံးထောက်ပံ့သူအလှူရှင်ဖြစ်ပါတယ်။ကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF နဲ့ကမ္ဘာစာနယ်ရိက္ခာအစီအစဉ် WFP တို့ကထိရောက်တဲ့ကုလအဖွဲ့တွေပဲလို့ Trump အဆိုပြုထားတဲ့ကုလသမဂ္ဂဆိုင်ရာအမေရိကန်သံအမတ်ကြီး Elise Stefanik ကလည်းအထက်လွှတ်တော်ကြားနာပွဲတုန်းကပြောထားပါဗျ။ဒါပေမဲ့လည်း UNRWA လို့ပါလက်စတိုင်းဒုက္ခသည်တွေကိုကူညီနေတဲ့အဖွဲ့တွေရဲ့ရန်ပုံငွေကိုတော့ဖျက်မယ်လို့ Stefanik ကပြောပါဗျ။
Our tax dollars should not be
American Joe Siwa Sanjin ne phwe si yu thauk khan pe tha de niya chu mong di da ma mho le nya a chin pye cha sa mu da ma mho a chan phet mu ri ma chuma ru ye a kho ngwe ri pa win pat tet niya myo do ma phit tet ma u
2018 khu ne Trump prathama a chain tamara phit dong ga kula a phwe ri ye yan mong ngwe ri go shoe ga dong ga u yo pa tamaka a phwe win naingan ri ga ngwe che ya do bi thauk pan pe ga ba de အခုအချိန်မှာတော့သူတို့ဟာရုရှားရဲ့ကျူးကျော်စစ်ကိုတွန်းလှန်နေရတဲ့ယူကရိန်းကိုကာကွယ်ဖို့အာရုံစိုက်နေရပါတယ်။ဒီထဲကအကြောင်းတစ်ခုကလည်းယူကရိန်းကိုကူညီဖို့တွန်းဆုတ်နေတဲ့ Trump ကြောင့်ပါ။ပြင်သစ်သမ္မတ Emmanuel Macron က
Après l'entrée en fonction de la
ခုချိန်မှာ American ပြောင်းစုမှအစိုးရအသစ်တက်လာပြီဖြစ်တာကြောင့်ဥရောပနိုင်ငံတွေဖြစ်တဲ့ပြင်သစ်နဲ့ဂျာမနီနေနဲ့ညီညွတ်တဲ့ခိုင်မာအားကောင်းတဲ့အချုပ်အခြာအာဏာရှိတဲ့ဥရောပအဖြစ်စုစည်းဖို့ပို့ပြီးအရေးကြီးလာပါတယ်
။တချိန်တည်းမှာပဲတရုတ်ကလည်းကုလရန်ပုံငွေတွေတိုးပေးဖို့မရှိဘူးလို့ ICJ ကကုလဆိုင်ရာညွှန်ကြားရေးမှူးစာယီရစ်ချက်ဂိုဝန်ကပြောပါတယ်
။ Chinese officials are also realistic that they, you know,
သူတို့တိုင်းပြည်ကစီးပွားရေးလေဆံကိုတက်နေရတယ်လို့တရုတ်တာဝန်ရှိသူတွေကလက်တွေ့ကြကြနားလည်ပါတယ်။ဒါကြောင့်သူတို့မှလည်းပတ်ဆက်အပိုပေးဖို့မရှိပါဘူး။ဒါကြောင့်ကုလသမဂ္ဂအနေနဲ့တခြားအလှူရှင်လိုက်ရှာလဲမရှိဘူးလို့ထင်ပါတယ်။
2015 Paris သဘောတူညီချက်ကနေ Trump ကအမေရိကန်နိုင်ငံကိုဆွဲထုတ်တာဒုတိယအကြိမ်ပါဒီသဘောတူညီချက်ကကမ္ဘာကြီးပူနွေးမှုကိုစက်မှုခေတ်မတိုင်ခင်ကအပူချိန်နဲ့နှိုင်းယှဉ်ရင်2 degree Celsius အောက်မှာပဲထားဖို့ကမ္ဘာကြီးပူနွေးစေတဲ့ကာဗွန်ဒိုင်အောက်ထုတ်လုပ်မှုတွေကိုရှော့ချဖို့သဘောတူထားတာပါ2022ခုနှစ်မှာ Trump ကိုနိုင်ပြီးသမ္မတဖြစ်လာတဲ့သမ္မတဂျိုးဘိုင်ဒန်ကသူ့ရဲ့ပထမနေ့ပါပဲ Paris သဘောတူညီချက်ထဲပြန်ဝင်ခဲ့မှုပါတယ်အခုလိုအမေရိကန်နိုင်ငံရဲ့အပြောင်းအလဲတွေကြောင့်တခြားနိုင်ငံတွေကလည်းသူတို့ရဲ့ရာသီဥတုဆိုင်ရာဂရီးကဝတ်တွေကိုအလေးမထားတာမျိုးဖြစ်လာနိုင်တယ်လို့ကော်နယ်တက်ကတိုကပေါမောက်ခရှီလာအော်မ်စတက်လို့လေ့လာသူတွေကပြောပါတယ
် We have less emissions reduction in China or less emissions reduction
အမေရိကန်ကိုနမူနာယူပြီးတရုတ်ကလည်းကာဗွန်ဓာတ်ငွေ့ထုတ်လုပ်မှုမလျှော့ဘူးဆိုရင်ဒါမှမဟုတ်ကမ္ဘာပေါ်ကတခြားတိုင်းပြည်တွေကလည်းမလျှော့ဘူးဆိုရင်အမေရိကန်စီးပွားရေးကိုထိခိုက်မဲ့ပျက်စီးမှုတွေကြုံရနိုင်ပါတယ်ဒီပျက်စီးမှုတွေကကမ္ဘာအနှံ့ဖြစ်မှာပ
ါရာသီဥတုအရေးလှုပ်ရှားသူတွေကလည်း Trump အခုလိုနှုတ်ထွက်လိုက်တဲ့အပေါ်ကန့်ကွက်ကြပါတယ်သဘောတူစာချုပ်မှာမပါတဲ့ကုလအဖွဲ့ဝင်နိုင်ငံ၃နိုင်ငံပဲကြန့်ရှိပြီးအခုလိုနှုတ်ထွက်တာဟာနောက်နှစ်မှာအသက်ဝင်တဲ့အခါအမေရိကန်အနေနဲ့အီရန်၊လီဘီးယားနဲ့ယီမင်တို့လိုသဘောတူစာချုပ်မှာမပါတဲ့နိုင်ငံဖြစ်လာမှာပါခင်ဗျာ
။ကိုရင်ချန်းပြောပြပေးကြတော့ပါ။ခုဆက်ပြီးတော့နိုင်ငံတကာသတင်းဆောင်မတပုတ်နဲ့ပဲဆက်ပါဦးမယ်။တရုတ်၊အစ္စရေးနဲ့မြန်မာနိုင်ငံတို့ဟာသတင်းစာဆရာတွေကိုအချင်းချရမှာအဆိုးဆုံးတိုင်းပြည်တွေဖြစ်ကြပါတယ်။တစ်ကမ္ဘာလုံးမှာသတင်းစာဆရာအနည်းဆုံး361ယောက်ဟာသူတို့တင်ပြချက်တွေကြောင့်အချင်းချနေကြတာကိုသတင်းစာဆရာများကာကွယ်ကော်မတီ CPJ ကစည်းရင်းတင်ထားပါတယ်။Christina Casiru Smith ရဲ့သတင်းဆောင်မကိုဦးတမောင်တန်းကတင်ပြထားပါတယ်ခင်ဗျာ
တရင်ဘာပဲအဖန်ခံရမယ့်အနေနဲ့ကမ္ဘာတဝန်းကြုံနေကြတဲ့အနေနဲ့တရင်စာဆရာများကာကွယ်ရေးကော်မတီ CPJC ရဲ့အရာတရုတ်အစ္စရေးနဲ့မြန်မာတို့ကအဆိုးဆုံးတိုက်ပွဲတွေဖြစ်နေကြပါတယ်။2024ဒီဇင်ဘာ1ရက်နေ့ထိကမ္ဘာတဝန်းတရင်စာဆရာ361ယောက်ဖမ်းခံရတာပါ။ဒါကပြီးခဲ့တဲ့12လအတွင်းဖမ်းခဲ့တဲ့စည်းရင်မှာ CPJ အမှုဆောင်အရာရှိ Jody Ginsburg ကအခုလိုပြောပါတယ်။
For a higher number of that will have cycled through
တနေ့ပလုံးမှာဆိုရင်ဓာတ်ထက်များပြားနိုင်ပါတယ်ဒါကတေချာလောက်တာပါနှုတ်ပိတ်လက်စိတ်သွားအောင်သတင်းစာဆရာရဲ့အပေါ်ရာဇဝမှုတင့်အောင်လုပ်နေတာကတေချာလှုပ်ဆောင်ထားတဲ့အစိုးရရဲ့နီးပရိယတရားဖြစ်ပါတယ
် VOA ရဲ့ပြည်တိုင်းဆောင်ပါရှင်စီသူအောင်မြင့်ဟာရီ361ယောက်ထဲကတယောက်ဖြစ်ပါတယ်လူမှုမီဒီယာပေါ်မှာဦးစီသူအောင်မြင့်ရေးသားချက်တွေကနိုင်ငံတော်နဲ့တတ်မတော်ပြုတ်ကွက်အောင်လုပ်စော်တယ်နိုင်ငံတော်ကိုအချီညိုပြတ်စေတယ်လို့စစ်ကောင်စီကဆွဆွဲပြီးပုံမှန်9ကကြီးနဲ့အမှုနှမှုဇာစသကြီးဥပဒေပုံမှန်124ကကြီးနဲ့တမှုဘောင်းအမှုနဲ့စစ်ကောင်စီကစုစုပေါင်းထောင်တန်း12နှစ်ချမှတ်ခဲ့ပါတယ်ဘယ်လာရုစ်ရုရှားဗီယက်နမ်အီရန်အီရီထရီးယားတို့အပါအဝင်တိုက်ပြည်အတော်များများကသတင်းသမားများစွာကိုဖမ်းထားကြတာပါအစ္စရေးမှာဖမ်းတာက2ဆကျော်လာပါတယ်ဒါကစမ်းစပ်ပုံစံဖြစ်တယ်လို့ CPJ ကပြောပါတယ်
And that includes the killing of journalists, that includes the detention.
ဒီထဲမှာသတင်းစာဆရာတွေကိုတတ်တာပါဝင်ပါတယ်။ဖမ်းဆီးထိန်းသိမ်းတာပါတယ်။သတင်းအမောင်းချတာ၊မီဒီယာလုပ်ငန်းတွေကိုပိတ်မှတ်ထားတာ၊ Harassers လို့ Israel သတင်းစာတွေကိုအစိုးရကပန့်ပိုးမှုရပ်ဆိုင်းလိုက်တာတွေပါဝင်ပါတယ်
။ Israel စီကမှတ်ချက်တောင်းခဲ့ပေမဲ့မတုံ့ပြန်ပါဘူး။ဒါပေမဲ့သတင်းမှားတွေကိုပိတ်မှတ်ထားတယ်ဆိုတော့ကိုတော့အရင်တုန်းကညှဉ်းဆဲမှုပါတယ်။တရုတ်ကသတင်းစာဆရာ50ကျော်ထောင်ချထားတဲ့အဆိုးဆုံးတိုက်ပွဲပါဒီတမဒီမိုကရေစီလိုလားတဲ့ထုတ်ဝေသူဂျင်မီလိုင်းပါဝင်ပါတယ်။ဟောင်ကောင်မှာအဖမ်းခံတရားရင်ဆိုင်နေရတာဖြစ်ပါတယ်။အမျိုးသားလုံခြုံရေးအမှုနဲ့ဂျင်မီလိုင်းကိုဆွဲဆိုထားခဲ့တာပါ။အများကတော့နိုင်ငံရေးကြောင်းလို့ရှုမြင်ကြပါတယ်။တင်းစားဆရာတွေကိုရန်ရှာဖို့ဥပဒေတွေအသုံးချနေတာကိုဒီအမှုကပြနေတယ်လို့သူရှင်းနေတွေကတော့ဆိုပါတယ်။လူခွေရှင်းနေကယ်လင်ဂယ်လဟာကအခုလိုပြောပါတယ်။
Because what we're routinely now seeing is authorities and
အခုမြင်နေရတာကအာဏာပိုင်တွေပဲဖြစ်တာကြောင့်ရာဇဝတ်ကြောင်းအရာအသေးဖြစ်မှုဒါမှမဟုတ်အကြမ်းဖက်ဝါဒတိုက်ဖြတ်ရေးဥပဒေတွေလိုအစင်အလာဥပဒေကြောင်းနဲ့ဆွဲဆိုမဲ့အစားသတင်းစာဆရာတွေကိုတိတ်ခါချစီတဲ့တခြားဥပဒေတွေကိုလည်းသူတို့ကအသုံးပြုလာကြပါတယ
်နိုင်ငံရေးရလိုင်းကိုအရေးယူခဲ့တယ်ဆိုတာဟောင်ကောင်ကညင်းတယ်လို့တရုတ်ပြည်မှာသတင်းစာလွတ်လပ်ခွင့်ရှိတယ်လို့ VOA ကိုအီးမေးလ်နဲ့တရုတ်ကပြောပါတယ်။ရုရှားဘက်ကအမေရိကန်သတင်းစာဆရာအက်ဆူကူမာရှိဗာနဲ့အီဗန်ကော့စ်ကိုဗစ်တို့ကိုအချင်းမှလွတ်လိုက်ပါတယ်။ဒါပေမဲ့အချင်းချသတင်းစာဆရာ30ကျော်နဲ့ကမ္ဘာမှာအဆိုးဆုံးနံပါတ်5တိုက်ပြည်ဖြစ်နေပါတယ်။ဒီလိုအဖမ်းခံရသူတွေတဲမှာ VOA နဲ့ညေကိုတော်သတင်းဌာနတွေကသတင်းစာဆရာတွေပင်တိုင်းစောင့်ပါရှင်တွေပါဝင်ကြပါတယ်။သူတို့အားလုံးကိုအဆိုးဆုံး30စီးရင်ဝင်တိုက်ပြည်တွေဖြစ်ကြတဲ့မြန်မာ၊ Belarus ရုရှား၊ဗီယက်နမ်နဲ့အဇာဘိုင်ဂျန်တို့မှာအချင်းချထားတာဖြစ်ပါတယ်ခင်ဗျာ
။ VOA American တန်ရဲ့သတင်းမှန်သတင်းမြန်တွေကို Telegram လို့မျိုးကွန်ရက်စာမျက်နှာမှာလည်းရှုစားနိုင်ပါတယ်။ VOA Telegram စာမျက်နှာလိပ်စာ t.me/bemisviewnews မှာ join လုပ်ပြီးချိတ်ဆက်ရပါရှင
်။ VOA ကလည်းတောက်ကြောင်နှခင်စီစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်။ခုတော့မြန်မာသတင်းတပုတ်ကိုဆက်ပြီးတင်ပြကြပါမယ်။တရုတ်နိုင်ငံအနေနဲ့မြန်မာအပြင်ထိုင်းနဲ့ဒေသတွင်းနိုင်ငံတွေနဲ့ပါပေါင်းပြီးတော့အွန်လိုင်းငွေလင်ကိုင်းတွေကိုနေနှင်းသွားဖို့ပြင်ဆင်နေပါတယ်တရုတ်နိုင်ငံကူမင်းမြို့မှာတရုတ်မြန်မာထိုင်းလာအိုကမ်ဘောဒီးယားနဲ့ဗီယက်နမ်ကပြည်ထရေးနဲ့လုံခြုံရေးအရာရှိတွေဆွေးနွေးနေကြပြီးတော့အွန်လိုင်းငွေလင်ကိုင်းတွေကိုနေနှင်းမဲ့စစ်စင်ရေးပြန်လည်စတင်တော့မယ်လို့ရန်ကုန်တရုတ်တန်ယုံကထုတ်ပြန်ပါတယ်ကိုဝင်းမင်းဆက်သွယ်မေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ကြားဖြန့်လို့လူတည်များတဲ့ဒီအွန်လိုင်းငွေလင်ကိုင်းတွေကိုလိန်ညာအဖို့ခံရသူတွေထဲဒီနစ်ဆန်းမှာပဲတရုတ်ရုပ်ရှင်မင်းသားဝမ်ရှင်ပါသွားခဲ့ပြီးဟိုးလေးတကျော်ဖြစ်ကတရုတ်ကပိုအလေးနဲ့လှုပ်လာတာကို CDM ဗိုလ်မှူးနောက်ရွက်ကအခုလိုသုံးသပ်ပြပါတယ
်ဒီကြားဖြန့်လုပ်ငန်းဟာဒီတရုတ်နိုင်ငံသားတွေလည်းပြင်းပထားခံလာတယ်တရုတ်နိုင်ငံရဲ့ဒီအကျိုးစီးပွားတွေနိုင်ငံသားတွေရဲ့လုံခြုံရေးကိုလည်းချိန်ကျောက်ခံလာတဲ့အနေအထားတွေတွေ့တဲ့အခါမှာတရုတ်ဆိုတော့အနေနဲ့ဒီကြားဖြန့်လုပ်ငန်းတွေကိုအသေးအတန်ရည်ယူလုံဆောင်နိုင်ဖို့အတွက်ပို့ပြီးတော့အလေးနဲ့ထားလုံဆောင်လာတာကျွန်တော်တို့စက်တိုက်တွေ့လာရတယ်။သူတို့အချိန်မှဒီကိုကံဘက်အချက်မှလည်းသူတို့အပြင်းထန်အောင်မြင်နဲ့လုံဆောင်နိုင်ခဲ့တယ်။အခုအဲ့ကနေအကျိုးဆက်တစ်ပတ်ချွေလာတဲ့ဒီမြဝတီဘက်ချန်ကကြားဖြတ်လုပ်ငန်းတွေကိုလည်းတရုတ်နေဆဲနဲ့လဝေးတဲ့အခါမှာဒေတာသွင်းတာထိုင်းအပြင်မြန်မာနိုင်ငံဒါနဲ့ပေါင်းဆက်ပြီးလုံမှတာလည်းဒီဟာကိုအောင်မြင်လုံဆောင်နိုင်မှာဆိုတော့ဒေတာသွင်းနိုင်ငံတွေနဲ့ပေါင်းဆက်ပြီးတော့သူတို့ကြိုးစားလာခြင်းဖြစ်တယ်လို့တော့ယူဆရတယ်ပေါ့နော်
။အခုလိုတရုတ်ကြိုးစီပွားထိခိုက်လာတာပေါ့ CDM ဘူဂျီစင်ရောကလည်းအခုလိုထောက်ပြပါတယ
်တရုတ်ကတော့သူ့အမျိုးသားအကျိုးစီးပွားကိုထိရင်မရဘူးအခုသူ့နိုင်ငံသားတွေပေါ့နော်ဒါဒီယူရီးယားဘက်ကနေကိုပဲဒီကြားဖြန့်လူမောင်ကိုကူးခံလိုက်ရတယ်ဆိုတော့ဒီယူရီးယားကိုပါသူတို့နည်းနည်းအစာမကြေတာရောပြီးရင်အရင်ကတည်းကဂွင်မတဲ့တာပေါ့နော်အခုဂွင်တဲ့တာဆိုတော့ဒီမှာကြားဖြန့်ကလည်းထိုင်းစစ်တပ်ကဒူတွေပါပါဝင်ပတ်သက်တယ်ဒီဆော့ချက်တူနဲ့မြန်မာစစ်တပ်တန်းတွေဒါပေါင်းပြီးတော့ရိုက်နေတဲ့ဂွင်းလို့သူတို့စိတ်ထဲမှာမြင်သွားတယ်။ပြီးရင်တချို့စစ်ကောင်စီဘက်မှာလည်းကြားဖြတ်နေတဲ့ပတ်သက်ဆက်နွယ်နေတဲ့ထိပ်ပိုင်းအရာရှိတွေတော်တော်များများရှိနေတယ်လို့သူတို့အချင်းချင်းကိုပဲလိုက်ပြီးစုံစမ်းနေရတဲ့အနေအထားမျိုးလို့ပဲပြောရမှာပါဗျ
။ဒါအပြင်ဒီတစ်ခေါက်ထူကြတာကိုလည်း CDM တက်ချက်ကြီးဇေယျကအခုလိုရှင်းပြပါဗျ
။နာဝရီဘက်ကဒီအရင်လောက်ပိုင်းမှာဖြစ်သွားတဲ့ဖြစ်စဉ်ကတော့အခြေအနေချင်းမတူတော့အဲ့လိုတော့မဖြစ်လာဘူးထင်တာပဲအဓိကတော့သူတို့ထိုင်းဟိုပဲဖိအားပေးပြီးတော့ထိုင်းဟိုပဲလောက်ခိုင်းရမယ်နေသားဖြစ်မယ်ထိုင်းဘက်ကပဲတဖြည်းဖြည်းလောက်ရမယ်နေသားဖြစ်ပုံများပါတယ်ဟိုကိုကန့်ပုံစံမျိုးတော့ဖြစ်နိုင်တော့
အရင်တစ်ခါကတော့တရုတ်တပ်ဖွဲ့တွေမြန်မာနေဆက်ထဲအထိဝင်ဖမ်းခဲ့တာရှိခဲ့ပါတယ်ဒီတစ်ခါမှာတော့ထိုင်းနိုင်ငံကိုလည်းအရင်ထက်ကြီးကြီးမားမားထိခိုက်လာတာကို CDM ပုံမှုနောင်ရုပ်ကအခုလိုဆက်သုံးသပ်ပြပါတယ
်တရုတ်နိုင်ငံသားတွေဒါအတင်းသားတွင်တခြားသောပြည်ပနိုင်ငံသားတွေအားလုံးဟာဒီငွေလိမ်ကိုင်းမှာဒီကြားဖြန့်လုပ်ငန်းတွေမှာဒီတရားမဝင်ဖမ်းဆီးခေါ်ဆောင်ရတဲ့အခြေအနေတွေဟာထိုင်းနိုင်ငံနေဖြတ်ပြီးတော့မှနေဆက်ကတဆင့်ငွေလိမ်ကိုင်းနေဒီမြောက်ဒီဘက်အချက်တွေကိုပို့ဆောင်တဲ့အခြေအနေတွေဇက်တိုက်ဖြစ်လာတဲ့အခါအထူးသဖြင့်နိုင်ငံနာမည်ကြီးတဲ့အဖွဲ့တွေဇက်တိုက်တွေ့လာတဲ့အခါမှာထိုင်းနိုင်ငံအတွက်လည်းအများကြီးအထိခိုက်နစ်နာတဲ့အခြေအနေတွေထိုင်းနိုင်ငံရဲ့နိုင်ငံရေးပုံရိပ်ရတော်တော့ကထိုင်းနိုင်ငံအဓိကအားထားလာတဲ့ကြီးတွားလုပ်ငန်းတွေပေါ်မှာလည်းအများကြီးတက်ရောက်လာနိုင်တယ်ထင်တယ်ဒါကြောင့်လည်းထိုင်းဆိုရအနေနဲ့ဒီကြားဖြန့်နှိမ်နှီးလုပ်ငန်းမှာသူ့ဟူတိုင်းတက်တက်ကြွကြွပူးပေါင်းပါဝင်လာဖို့ထဲထဲဝင်လို့ဆောင်လာတော့မယ့်အခြေအနေလို့ပြောလို့ရနိုင်တာပေါ့နော
်အခုလိုအခြေအနေမှာရှေ့ဆက်ဖြစ်လာနိုင်ဒီအပေါ် CDM တက်ချက်ကြီးဇေယျကအခုလိုဆက်ရှင်းပြပါတယ
် BGF ကသူဘုံစောချက်သူတို့ကဘယ်ကိုရွေးချယ်မလဲဆိုတာလည်းသူတို့ရွေးချယ်မှုကတော့အဓိကအကြမ်းပဲအခုတော့သူတို့ကဒေသံပြစ်နေပါပြီသူတို့ကိုယ်တိုင်တော့သူတို့ကိုယ်တိုင်ပဲပူပေါင်းပြီးဖမ်းမှာပဲဘာညာလျှောက်ပြောနေတာ
အရင်တစ်ခါကလည်းဒီဂိုင်းတွေပြဿနာကြုံခဲ့တဲ့ဘုံမူကြီးစောချစ်သူဦးဆောင်တဲ့ဒီနေကြားဆောင်တက်ကင်းပြင်းတဲ့အဖွဲ့ကတော့ဒီဒုစရိုက်လုပ်ငန်းတွေကိုစစ်ဆေးတွေ့ရှိပြီးပညာပေးအရေးယူနေတာနိုင်ငံတကာနဲ့ပူးပေါင်းဆောင်ရွက်တာတွေလုပ်နေတယ်လို့တနေ့ပို့သူနေ့ကပဲထုတ်ပြန်လာပါတယ်။ဒီနေရာမှာမြန်မာစစ်ကောင်စီဘက်ကလှုပ်ဆောင်လာနိုင်တာကိုလည်းပုံမှုနောင်ရွက်ကအခုလိုသုံးသပ်ပါတယ
်။စစ်ကောင်စီအနေနဲ့လည်းတရုတ်အစိုးရအားပေးထောက်ခံမှုအနေအထားတွေကိုသူကလည်းလှူလာနေတဲ့အချိန်ဆိုတော့ဒီချမ်းမြောက်ဘက်မှာလည်းဒီကိုကန့်ဒေတာကြာဖြတ်နေနေမှာလည်းဒါစစ်ကောင်စီအနေနဲ့အိုက်ကနေပြီးတော့ကြာဖြတ်ခေါင်းဆောင်တွေကိုဖမ်းဆီးပြီးတော့ပို့ဆောင်ခဲ့တာရှိတယ်။အခုလည်းဒီဘက်က BGNM ဒီမြောက်ဒီဘက်ကကြာဖြတ်နိုင်ငံတွေကိုလည်းနိုင်ငံအကြီးအကဲတွေသူလည်းပူပေါင်းဆောင်ရွက်မယ်ဆိုပြီးတော့ထုတ်ပြောပြောဆိုလို့တာအပြင်ပူပေါင်းဆောင်ရွက်လာနိုင်တဲ့အခြေအနေတွေပေါ့နော်ဒါအပြင်သူ့အနေနဲ့ကျတော့ဒီကြားဖြတ်လုပ်ငန်းစဉ်ပေါ်မှာအကြောင်းပြပြီးတော့ဒီနိုင်ငံကြီးရပေါ့နော်ထိုင်းရောက်သူ့ကိုစန့်ကျင်နေတဲ့နိုင်ငံအင်အားစုတွေကိုဒါနှိမ့်ကွနိုင်မှုအတွက်အမျက်ထုတ်ပူပေါင်းဆောင်ရွက်လာတာလေးရှိလာနိုင်ပြီ
ဒီကြားဖြတ်လုပ်ငန်းတွေပေါ့ရေးယူလာခဲ့တာတွေကိုမြန်မာစစ်ကောင်စီကလည်းတနင်္လာနေ့ကထုတ်ပြန်ခဲ့ပါသေးတယ်အဲ့ဒီတော့ရှေ့မှာဆက်ဖြစ်လာနေတာအပေါ်ဘူကြီးစင်ရောကအခုလိုဆက်ထောက်ပြပါတယ်
။နိုင်ငံဖြတ်ကျော်ဖမ်းဆီးတာတွေထိန်းသိမ်းတာတွေရှာဖွေတာတွေကဲတင်တာတွေလှုပ်လာမဲ့အနေအထားမျိုးတော့မြင်နေရတယ်ပေါ့နော်။ဒါ့ပေမဲ့လက်ရှိရွှေကုတ်ကူမှာဒီနေ့အထိတော့တည်တည်ငြိမ်ငြိမ်ရှိနေသေးတယ်။ဒါ့ပေမဲ့ဖျားသုံးစုလို့မဲတဘောဘက်ကိုလည်းတချို့လူတွေရွှေပြောင်းနေကြတယ်လို့တော့သိရပါတယ်။
ဒီရှေ့ဆက်ဖြစ်နေတာအပြင်စိုးရင်ရတာကိုလည်းပုံမှုနောက်ရကအခုလိုဆက်သုံးသပ်ပြပါတယ်
။ထိုင်းမြန်မာပူးပေါင်းဆောင်ရွက်တဲ့အပေါ်မှာမူတည်ပြီးတော့တရုတ်အနေနဲ့ဒီသတင်းထောက်လန်းတာဖန်စီအရေးယူတာတခြားအရေးယူဆောင်ရွက်တာမျိုးတွေတော့ကြည့်တာနိုင်နေမယ်။ဒီလိုအခြေအနေသာကြည့်လာရင်တော့နေဆက်ဒေတာတို့ကြမှာအကြီးမားတဲ့ပြည်ပကက်အခြေအနေတွေလုံခြုံရေးရိုက်ခတ်မှုအနေထားတွေတော့သတိတွေ့လာမယ်ထင်တယ်ဒီကြားဖြန့်နှိမ့်နှင်းအောက်ကနေထိုင်းရောက်မြန်မာနိုင်ငံသားတွေအတွက်တော့နိုင်ငံလူမျိုးရေးရစိုးရင်လာတဲ့အခြေအနေတွေရှိလာနိုင်တယ်။ဒီနေရာမှာရောရောင်ပြီးတော့ဖမ်းဆီးစစ်ဆေးခံရတဲ့အနေအထားတွေလည်းရှိလာနိုင်တယ
်။လက်တွေမှာလည်းမြောက်ဝတီတစ်ဖက်ကန်ထိုင်းနိုင်ငံမဲဆောက်မြန်မာမနေ့ကစပြီးစစ်ဆေးဖမ်းဆီးမှုတွေများလာတယ်လို့မြို့ကန်တွေကပြောပါတယ်။ဒီအခြေအနေတစ်ခုလုံးပေါ်မြန်မာစစ်ကောင်စီနဲ့နေကြာဆောက်တဲ့ကရင်ပြည်နယ်ပြောခွင့်ရတို့ကိုဆက်သွယ်ဖို့စူးစမ်းခဲ့ပေမဲ့အချိန်မီမရခဲ့ပါဘူးခင်ဗျာ။
ကိုဝင်းမင်းပြောပြပေးကြတာပါ VOA season ကိုမနက်9:00အထိဆက်လက်ထုတ်လွှင့်ပေးနေပါတယ် VOA American တန်ရဲ့ရုပ်သံနဲ့ radio ထုတ်လွှင့်ချက်တွေအပြင်နောက်ဆုံးရသတင်းတွေစောင်းမတွေသတင်းသုံးသပ်ချက်တွေ့ဆုံမေးမြန်းခန်းတွေနဲ့အပတ်စဉ် season တွေကို Facebook, YouTube, Instagram, Telegram နဲ့ X လူမှုကွန်ရက်ဆာမနာတွေကနေကြည့်ရှုနိုင်ကြသလို VOA ရဲ့ internet ဆာမျက်နှာ burmese.voanews.com မှာအချိန်မီဝင်ရောက်ကြည့်ရှု ဖတ်ရှုနိုင်ကြပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြပါရောင်းမယ်ခင်ဗျာ
အမေရိကန်ပြည်အောင်စုရဲ့82ရောက်မြောက်နိုင်ငံသားရေးဝန်ကြီးအဖြစ်မာကိုရူဘီယိုဇန်နဝါရီလ22ရက်နေ့ကကြံသစ္စာချိန်ဆိုပါတယ်ထိမတိုင်ခင်အစောပိုင်းသူ့ကိုနိုင်ငံသားရေးဝန်ကြီးအဖြစ်အတည်ပြုပေးရတဲ့လွှတ်တော်ဌာနဝဲမှာမစ္စတာရူဘီယိုကအမေရိကန်နိုင်ငံသားရေးမူဝါဒနဲ့ပတ်သက်တဲ့သူ့ရဲ့အမြင်တွေကိုတင်ပြခဲ့ပါတယ်အမျိုးသားအကျိုးစီးပွားထက်အမြင်ကျယ်တဲ့ကမ္ဘာအခင်းကျင်းတည်းရဲ့တိဆောက်ရမယ်ဆိုတဲ့မှားယွင်းတဲ့ဘုံယူဆချက်တစ်ခုစစ်အေးခေတ်အဆုံးသတ်ချိန်မှာပေါ်ပေါက်ခဲ့တယ်လို့မစ္စတာရူဘီယိုကပြောပါတယ်
This wasn't just a fantasy. We now know it was a dangerous delusion.
ဒါကစိတ်ကူးရင်အယူအဆတစ်ခုဖြစ်ရောမကအန္တရာယ်ရှိတဲ့လက်စားမှုတစ်ခုဖြစ်တယ်ဆိုတာကိုကျွန်တော်တို့အခုသိခဲ့ပြီးပါပြီ
။လွှတ်တော်ဌာနဝဲမှာမစ္စတာရူဘီယိုပြောသွားတာပါ။အမေရိကန်စက်မှုလုပ်ငန်းတွေကျဆင်းခဲ့ရတယ်လို့အရေးပါတဲ့ကုန်ချုပ်လုပ်မှုနဲ့ထုတ်ပိုးရောင်းချမှုအဆင့်ဆင့်ဟာလည်းရန်ဘတ်နိုင်ငံတွေလက်ထဲကျရောက်ခဲ့ရပြီးအစုလိုက်ရွှေ့ပြောင်းဝင်ရောက်မှုတွေကအစိုးရနဲ့လူမှုအတိုင်းဝိုင်းတည်ငြိမ်ရေးကိုချင်းချောက်လာခဲ့ပါတယ်။အမေရိကန်ပြည်ထောင်စုဟာအမျိုးသားအကျိုးစီးပွားထက်ကမ္ဘာအခင်းအကျင်းကိုမကြာခဏဦးစားပေးလေရှိပြီးအဲ့ဒီအချိန်မှာတခြားနိုင်ငံတွေကတော့သူတို့ရဲ့အမျိုးသားအကျိုးစီးပွားအတွက်ဒါကိုအသုံးချချေလည်ခဲ့ကြတယ်လို့မစ္စတာရူဘီယိုကပြောပါတယ
် And they took advantage of all of its benefits and they ignored all of its obligations and responsibilities Narco terrorists and dictators and despots take advantage of open borders to drive mass migration to traffic in women and children
တရုတ်ကွန်မြူနတီပါတီကဘာခင်းကျင်းနဲ့ဝင်ရောက်လာတာကိုကျွန်တော်တို့ကြိုးဆိုပါရယ်သူတို့ဟာအကျိုးမြတ်အားလုံးကိုခွင့်ကောင်းယူပြီးလက်နာရမယ့်တာဝန်ဝတရားတွေကိုတော့လစ်လျူရှုခဲ့ပါရယ်မွေးဆွေးဝါးကြမ်းဖက်သမားတွေစစ်အာဏာရှင်တွေအာဏာကိုမတရားယူထားသူတွေကလည်းလွတ်လပ်တဲ့နေဆက်တွေကိုတုံးပြီးတော့လူတွေအစုလိုက်ခေါ်သွင်းမျိုးသမီးနဲ့ကလေးငယ်တွေကိုလူမောင်းခိုးကူးတာတွေလုပ်ပြီးတော့ကျွန်တော်တို့လူမှုအတိုင်းအဝိုင်းတွေထဲမှာလူတွေကိုတေချီစေတဲ့မွေးဆွေးဝါးတွေနဲ့အကြမ်းဖက်ရာဇဝတ်သားတွေအများကြီးဝင်ရောက်လာစေပါရယ်ရုရှား၊အီရန်နဲ့မြောက်ကိုရီးယားလိုဆိုးသွမ်းတဲ့နိုင်ငံတွေကလည်းခုဆိုရင်မတည်ငြိမ်မှုတွေနဲ့ဗျမ်းမာအခြေအနေတွေဖြစ်အောင်လုပ်နေပါတယ်။ဒါအပြင်ကုလသမဂ္ဂလုံခြုံရေးကောင်စီမှလည်းဗီဒီယိုအာဏာသုံးတာဒါမှမဟုတ်နျူကလ িয়ার စစ်ပွဲချင်းကြောက်တာတွေလုပ်ပြီးတော့သူတို့လောက်ရတွေကိုဖုံးကွယ်နေကြပါတယ
်။လက်ရှိပထဝီနိုင်ငံရေးမတည်ငြိမ်မှုတွေကိုရင်ဆိုင်ဖို့မှာအမေရိကန်ပြည်ထောင်စုအနေနဲ့အမျိုးသားအကျိုးစီးပွားကိုတခြားအရာအားလုံးထက်ထိတ်တန့်တင်ပြီးကမ္ဘာအလယ်မှာယုံကြည်မှုအပြည့်အဝနဲ့ခိုင်မာအားကောင်းတဲ့နိုင်ငံတစ်ခုဖြစ်အောင်လှုပ်သွားရပါလိမ့်မယ်လို့မစ္စတာရူဘီယိုကပြောပါတယ်။အမေရိကန်ရဲ့အင်အားကရန်သူတွေကိုအဟန့်ထားဖြစ်စေခဲ့ပြီးတန်တမာရေးမှလည်းလွှမ်းမိုးထားနိုင်စေတယ်လို့မစ္စတာရူဘီယိုကလွန်ခဲ့တဲ့၄နှစ်တုန်းကလည်းပြောခဲ့ပါဗျ။အခုချိန်မှာဝန်ထမ်းစရာကောင်းတာကကမ္ဘာတိုက်ကြီးတွေအားလုံးနီးပါးမှာဆိုးဝါးလာတဲ့ရက်ဆက်ကြမ်းကြုတ်မှုတွေနဲ့လူသားပေးဒုက္ခတွေအကြီးအကျယ်ကြုံတွေ့ခံစားနေကြပါဗျ။ဖျားသခင်ဖန်ဆင်းပေးထားတဲ့ခွင့်အားလုံးကိုလူသားတိုင်းတန်းတူညီမျှခံစား권ရှိတယ်ဆိုတဲ့တော်လန်ရဲ့အမှန်တရားအပေါ်မှာအမေရိကန်ပြည်ထောင်စုကိုအခြေခံတည်ထောင်ထားတာဖြစ်လို့ကျွန်တော်တို့လူသားတွေရဲ့ဘေးဒုက္ခတွေကိုကျွန်တော်တို့ဘက်တော့မှလှစ်လူရှုထားမှာမဟုတ်ပါဘူး။ဒါပေမဲ့သမ္မတထရမ့်လက်ထက်မှာအမေရိကန်နိုင်ငံသားရေးဌာနရဲ့ထိတ်တန့်ဦးစားပေးဟာအမေရိကန်ပြည်ထောင်စုပဲဖြစ်ရပါစေမယ်လို့မစ္စတာရူဘီယိုကပြောပါတယ်။အဆုံးမတော့အမေရိကန်ပြည်ထောင်စုအနေနဲ့ကိုယ့်အိမ်ကိုအရင်ဆုံးလုံခြုံအောင်မလုပ်နိုင်ပဲကဘာကြီးညဉ့်ညံ့ရေးကိုဘယ်လိုမြှင့်တင်မှာလဲ။ကိုယ်ကအင်အားမရှိပဲကို့မဟာမိတ်တွေအတွက်ဘယ်လိုကောင်းနိုင်မလဲကို့အိမ်မှာကြွယ်ဝချမ်းသာမှုတွေမရှိပဲကမ္ဘာတဝန်းကဖျားသားသမီးတွေရဲ့ဒုက္ခတွေကိုဘယ်လိုအဆုံးသတ်မှာလဲလို့မစ္စတာရူဘီယိုကမေးခွန်းထုတ်ပြောကြားခဲ့ပါတယ်ရှင
်အမေရိကန်စိုးရရဲ့သဘောထားအမြင်အားပေါ်ကိုတင်ပြလို့ပြီးပါပြီ
ဗီယိုရဲ့တောက်ကြတဲ့မနက်ခင်းစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေမနက်ခွန်နိုင်ဒီဆက်လက်ထုတ်လွှင့်ပေးနေပါတယ်။ဒီမနက်ဒီနေ့မနက်ခင်းအတွက်ပထမပိုင်းစီဇန်တွေကိုဒီမှာပဲရနာပြရစေခင်ဗျာ။ဆက်လက်ထုတ်လွှင့်မဲ့ဒုတိယပိုင်းစီဇန်မှာပတ်စံထုတ်လွှင့်နေကြစီဇန်တွေကို Digital Line တွေဖြစ်တဲ့လူလူမိတ်ဆွေရုပ်သံ Line ကကြည့်ရှုနိုင်တဲ့အပြင် Facebook, YouTube တို့ကနေလည်းဓာတ်ရိုက်ကြည့်ရှုနားဆင်နိုင်ကြပါတယ်ခင်ဗျာ
။ View American တဲ့ရုပ်သံနဲ့ Radio အစီအစဉ်တွေကိုနေ့စဉ် American ပြည်အောင်စု Washington မြို့တော်ကနေဓာတ်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ VOA မနက်ခင်းမနက်6:00နာရီကနေ7:00နာရီခွဲအစီအစဉ်ကို line meter 25 32နဲ့40 VOA ညချမ်းည9:00နာရီကနေ10:00နာရီထိအစီအစဉ်ကိုတော့ line meter 19 25နဲ့30ပထမပိုင်းနာရီဝက်နဲ့စနေတနင်္ဂနွေတွေမှာထပ်တိုး line meter 190ကနေထုတ်လွှင့်ပေးနေပါတယ်။ရုပ်သံနဲ့ Radio အစီအစဉ်အားလုံးကိုလူလူမိတ်ဆွေရုပ်သံ line VOA မြန်မာပိုင်း web စာမျက်နှာနဲ့Facebook နဲ့ YouTube လူမှုကွန်ရက်စာမျက်နှာတွေမှာနှာစင်ကြည့်ရှုနိုင်ပါတယ်။မှန်ကန်တဲ့သတင်းတွေကို VOA ကတင်ဆက်ပေးနေပါတယ်ရှင်။
င်္ဂလာမနက်ခင်းပါခင်ဗျာ View American တန်ရဲ့2025ခုနှစ်ဇန်နဝါရီ24ရက်တောက်ကြမနက်ခင်းစီစဉ်တွေကိုမနက်ခွန်နိုင်အထိဆက်လက်ထုတ်လွှင့်ပေးနေပါတယ်ခင်ဗျာအခုဒုတိယပိုင်းမိနစ်30မှာတော့တောက်ကြနေတိုင်းတင်ဆက်ပေးနေကြဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်တိုင်းရင်သတင်းလွန်နဲ့ကျမ်းမာရေးစတဲ့အပတ်စဉ်ကဏ္ဍတွေကိုဇက်တိုက်တင်ဆက်ပေးတော့မယ်ခုရင်ဆုံးတော့ဥအောင်ခင်ရဲ့မြမအရေးသုံးသက်ချက်အစီအစဉ်နဲ့စပါမယ်ဒီတစ်ပတ်မှာတော့မြန်မာခေတ်ချင်းနိုင်ငံရေးရှုပ်ထွေးကိုနားလည်သဘောပေါက်ဖို့အတွက်ရှီလျားလာတဲ့ဇူချင်းသမိုင်းကိုဒီတစ်ပတ်မှာဥအောင်ခင်ကတင်ပြပေးထားပါခင်ဗျာ
ချင်းပြည်နယ်မှာအခုဖြစ်ပေါ်နေတဲ့အခြေအနေတွေကိုအလွန်ရှုပ်ထွေးတဲ့ပြဿနာဖြစ်ရှုမြင်နေကြတာများပါတယ်။ဒါပေမဲ့ချင်းပြည်နယ်ရဲ့နောက်ခံသမိုင်းကြောင်းကိုကြည့်ပြီးလက်ရှိအခြေအနေကိုတိုးတက်မှုလို့ယူဆသူတွေလည်းရှိပါတယ်။ဒါကြောင့်မျက်မှောက်ခေတ်ကိုပိုပြီးနားလည်နိုင်ဖို့ချင်းတိုင်းရင်းသားရဲ့နောက်ခံသမိုင်းကိုအရင်ဆုံးတင်ပြပါရစေ။ဗမာကချင်းလို့ခေါ်ပြီးဘင်္ဂလီကကူကီ၊ရခိုင်ကခရိုင်းအင်္ဂလိပ်ကလူရှိုင်းလို့ခေါ်တဲ့လူမျိုးဟာသူတို့ကိုသူတို့ဇိုလို့ခေါ်ကြောင်းဇိုပညာရှင်ဒေါက်တာဘွန်ဆွန်းကရှင်းပြထားပါတယ်။ကွဲလွန်သူဒေါက်တာဘွန်ဆွန်းရေးသားပြုစုတဲ့ဇိုသမိုင်းစာအုပ်ကိုမီဇိုရန်ပြည်နယ်အိုက်ဇွန်မြို့မှာ1986ခုနှစ်ကအင်္ဂလိပ်ဘာသာနဲ့ထုတ်ဝေတာမှုအနည်း40နီးပါးရှိနေပါပြီ။ချင်းဆိုတဲ့ဝေါ်ဟာရဟာဇိုစကားမဟုတ်ဘဲဇိုလူမျိုးကိုအပြင်လူကခေါ်တဲ့စကားသာဖြစ်တယ်လို့ဆိုပါတယ်။ဇိုဘာသာစကားဟာတိဘက်မြန်မာအုပ်စုဝင်မှာပါဝင်ပါတယ်။တရုတ်ပြည်အနောက်ပိုင်းကန်ဆုနယ်ရှမ်းစီဒေသကအနောက်တောင်ဘက်ကိုတဖြည်းဖြည်းရွှေ့ပြောင်းလာကြတဲ့မြို့နယ်စုတွေထဲမှာဇိုလူမျိုးလည်းပါဝင်ပါတယ်။ဒါကြောင့်လွန်ခဲ့တဲ့အနှစ်2000လောက်ကမြန်မာပြည်ထဲဝင်လာတဲ့ဇိုမျိုးနယ်စုဟာချင်းတွင်းနဲ့အေယာဝတီမြစ်ဆုံတွေ့ရာမြဝန်းဒေသမှာအခြေချပွဲရှိတယ်လို့ဒေါက်တာဘွန်ဆွန်းကခန့်မှန်းပါတယ်။အမားတဲ့ဆိုပြီးမြမပြည်တဲ့ဝင်လာသူတွေထဲမှာဇိုမျိုးနွယ်စုလည်းပါဝင်ပါတယ်။ဒါကြောင့်ဗမာတွေဝင်မလာမိကတည်းကဇိုမျိုးနွယ်စုဟာစကိုင်းနဲ့မုံရွာအကြားမှာအခြေချပြီးဇိုပရစ်နိုင်ငံကိုတည်ဆောက်တယ်လို့ဆိုပါတယ်။ကိုရာစုမှယူနန်ဘရင်ရဲ့နန်ချောက်တက်တွေပြူမြို့တော်ဟန်လင်းကိုဖျက်ဆီးချိန်မှာဆိုဗီယက်နိုင်ငံကိုပါဖျက်ဆီးသွားတယ်လို့ဆိုပါတယ်။မုံရွာမြို့နယ်ကချင်းဖျားလို့ခေါ်တဲ့စတုံးပင်မြင့်ကျောက်တုံးဟာဆိုဗီယက်နိုင်ငံရှိခဲ့ကြောင်းတက်တွေပြနေပါတယ်တဲ့။စကိုင်းနားမှာချင်းရွာလို့ခေါ်တဲ့အရာလည်းရှိပါတယ်။ဆိုဗီယက်နိုင်ငံဖျက်ဆီးသွားတဲ့အခါဆိုမျိုးနွယ်စုဟာချင်းတွင်းမြစ်ကိုဖျက်ကျော်ပြီးကလေးကဘောမြစ်တာနဲ့ရောနယ်မှာအခြေချကြပါတယ်ချင်းတွင်းမြစ်နောက်ဘက်ဒေသကိုရွှေပြောင်းသွားကြတဲ့ဇိုမျိုးနွယ်စုဟာမြေလူရင်းပဋိပက္ခဖြစ်ကြပါတယ်ဇိုအုပ်စုချင်းချင်းဖြစ်ပွားတဲ့စစ်ပွဲတွေဟာ16ရာစုနဲ့18ရာစုမှာအပြင်းထန်ဆုံးနဲ့အကျယ်ပြန့်ဆုံးဖြစ်နိုင်လိမ့်မယ်လို့ဒေါက်တာဘွန်ဆွန်းကခန့်မှန်းပါလေအင်္ဂလိပ်မြန်မာပထမစစ်ပွဲဖြစ်တဲ့1824မှာမနီပူအခြေစိုက်ဗမာတွေကိုအင်္ဂလိပ်ကတိုက်ထုတ်ပြီးကျူးကျော်လာတဲ့အတွက်ပလက်ဝါကိုလက်လွတ်လိုက်ရပါတယ်။အင်္ဂလိပ်မလာခင်ကမနီပူတောင်တန်းမှာဇိုနဲ့နာဂမျိုးနွယ်စုတွေနေထိုင်ပါတယ်။ကပောဂျိုင်ဝမ်ကိုတော့မနီပူနဲ့ဗမာတစ်လက်စီကြီးစိုးကြပါတယ်။ရခိုင်ဒေသကိုအင်္ဂလိပ်သိမ်းတဲ့အခါမှာကပောဂျိုင်ဝမ်ကိုခွဲခြမ်းပြီးနေနမိတ်တတ်မှတ်လိုက်တဲ့အတွက်အိန္ဒိယအခြေစိုက်ဇိုနဲ့မြန်မာအခြေစိုက်ဇိုဆိုပြီးနှစ်ချမ်းကွဲသွားပါတယ်။1826က1894အထိအနှစ်80နီးပါးဇိုမျိုးနွယ်စုကအင်္ဂလိပ်အုပ်စိုးမှုကိုဆန့်ကျင်ခဲ့ကြောင်းဆရာဘွန်ဆွန်းကအသေးစိတ်မှတ်တမ်းတင်ထားပါတယ်။ဒီဘောမင်းနန်းချခံရပြီးတဲ့နောက်ပုံကန်ထကြွတဲ့ရွှေချိုးပြူမင်းလောင်းဟာဇိုနယ်မြေမှာခေါ်လွန်ရပါတယ်။အင်္ဂလိပ်ကဘယ်လောက်ပဲအကြက်ကန်ကန်ရွှေချိုးပြူကိုဇိုတွေကကာကွယ်စောင့်ရှောက်ထားပါတယ်မိမိသဘောအလျောက်အညံ့ခံလိုက်လို့ရွှေချိုးပြူကျိုးတန်ခံလိုက်ရတာလို့ဆရာဘွန်ဆွန်းကဆိုပါတယ်ခင်မီလက်နဲ့ရှိတဲ့အင်္ဂလိပ်တပ်ကအပြင်းထန်ထိုးစစ်ဆင်တော့မှဇိုတော်လိုင်းအုပ်စု1894မှာအညံ့ခံလိုက်ပါတယ်ဇိုမျိုးနွယ်စု12စုရှိကတနတ်အလက်ပေါင်း1000ကျော်တင်းစီရမိတယ်လို့ဆိုပါတယ်1900ပြည့်လွန်နှစ်လောက်ကတည်းကဇိုလူမျိုးကိုအင်္ဂလိပ်ကစစ်မှုထမ်းခိုင်းပါတယ်။ စီယန်ဆန်သဘုံနဲ့ဇိုးသဘုံနှင်းနှင်းမှလည်းဇိုးစစ်သားကိုပဲသုံးပါတယ်။အင်္ဂလိပ်လက်ထက်မှာဇိုးတွေတိုးတက်လာပါတယ်။အင်္ဂလိပ်နဲ့လက်တွဲပြီးဂျပန်ကိုတိုက်ခိုက်တဲ့ဇိုးအုပ်စုရှိသလိုဂျပန်နဲ့လက်တွဲတဲ့ဇိုးအုပ်စုလည်းရှိပါတယ်။တောင်ကော53မှာဂျပန်ကမြန်မာပြည်ကိုလွတ်လပ်ရေးပေးတော့ဇိုးဒေသလည်းလွတ်လပ်တဲ့သမရနိုင်ငံဖြစ်လာပါတယ်။ဂျပန်တိုက်ရဲ့ဖိနှိပ်မှုကိုမခံနိုင်တဲ့ဇိုလူမျိုးစုဟာ1943စက်တင်ဘာမှာချင်းလွတ်လပ်ရေးတပ်ကိုဖွဲ့စည်းပြီးဂျပန်တော်လှန်ရေးကိုအတိအလင်းဆင်နွှဲပါတယ်။ဒါကြောင့်ဂျပန်ကိုတော်လှန်ရမှာဇိုချင်းတပ်ဟာဗမာစစ်တပ်တဲ့6လစောပါတယ်။ဇိုဒေသဟာဗမာလက်အောက်ခံတကားမှမဖြစ်ခဲ့ဘူးပါဘူး။မြန်မာဘက်ကဇိုကိုအရှိဇိုလို့ခေါ်ပြီးအိန္ဒိယဘက်ကဇိုကိုတော့အနောက်ဇိုးလို့ဆရာပွန်ချွန်းကအမည်ပေးထားပါတယ်။ဘာသာစကားတူပြီးဒေသလိုက်ဇိုးစကားအမျိုးမျိုးပြောနေကြတာမို့အရှိဇိုးဟာမြန်မာစကားပြောတာများပြီးစင်ရင်ထုံးဖွဲ့မှုမှလည်းမြန်မာဆန်တယ်လို့ဆိုပါတယ်။ဒါပေမဲ့အိန္ဒိယပြည်တိုးတက်လာတာနဲ့အတူအနောက်ဇိုးဟာတိုးတက်ဖွံ့ဖြိုးပြီးအရှိဇိုးကတော့ဗမာစစ်တပ်ဂျန်ကိုခံရင်းအမျိုးမျိုးဒုက္ခရောက်နေကြတာအခုတည်းထိပါပဲ။ဘုံရန်သူကနေနေရင်노짜တက်ကြွလာတာတွေဇိုးသမိုင်းမှာရှိခဲ့တာမူသမိုင်းတစ်ခေပြန်ပစ်လိုက်မယ်လို့ပြောလို့ရပါတယ်ခင်ဗျာ
ဦးအောင်ခင်ရဲ့မြမကြီးသုံးသက်ချက်စီစဉ်ကိုကြည့်ရှုနားဆင်ကြရတော့ပါခုတစ်ခါတော့ကိုဝင်းမင်းတက်ဆက်ပေးနေကြကျမ်းမာရေးအစီအစဉ်ကိုအလှည့်ပေးအောင်ပါ TV ရောကကုဆတ်မှုရှော့ချရင်းနဲ့ပပျောက်စီတောင်းဝယ်တောင်းခံမှုရှိကြဖို့ရည်ကြည်တယ်လို့ကျမ်းမာရေးပညာရှင်တွေကထောက်ပြနေကြပါတယ်ဒီကြောင့် Health Dangers ကျမရင်းနဲ့ဆေးပညာဂျာနယ်ငိမ့်စာအိတ်တာကျုံနယ်ပြည်သူ့ကျမရေးဖောင်ဒေးရှင်းအလို့အမှုဆောင်အဖွဲ့ဝင်ဒေါက်တာတင်မောင်ထွေးခေါ်ဒေါက်ထွေးစေးမန်းကိုကိုဝင်းမင်းကဒီတစ်ပတ်မှာမေးမြန်းတင်ပြထားပါတယ်ခင်ဗျာ
ဟုတ်ကဲ့ဒေါက်တာတင်မောင်ထွေးအများပူသိတဲ့ဒေါက်ထွေးစေးမန်းခင်ဗျာကျွန်တော်တို့ TV ယောဂါနောက်ဆုံးအချိန်တွေကိုပြောခဲ့တာမှာပြီးခဲ့တဲ့အပတ်တွေတုန်းကတော့ဆရာကြီးဒီကုဆက်သိဆုံးမှုများနေသေးတာနောက်ဖြစ်လာရင်ဘယ်လိုလက္ခဏာပြတာနဲ့ပြီးတော့ငုတ်ရှိုးနဲ့ဆေးရင်ပါ TV စင်ခေါ်ချက်ကြည်တာနောက်ကာကွယ်ရေးပူပေါင်းဆောင်ရွက်ဖို့လိုနေသေးတာတွေကိုပြောပြီးမှဒီတစ်ပတ်တော့ဆရာကြီးဒီ TV ယောဂါရှော့ချပပျောက်ရေးအတွက်ပေါ့နော်တာဝန်ရှိတာတွေကိုဆက်ဆွေးနွေးမှာမို့ဘာကနေစရှင်းပြကြလဲဆရာကြီ
းဒီနောက်တစ်ချက်ကျွန်တော်ပြောချင်တာကဟိုလူနာတွေကိုယ်တိုင်ကလည်းကျွန်တော်ပတ်ဝန်းပူပေါင်းမှုရှိရမယ်ဆိုတဲ့အပြင်ဒီTV ယောဂဖြစ်နေတဲ့လူနာတွေကိုကျွန်တော်တို့ကကြောက်တင်းဆောင်ဆောင်ရွက်ပေးဖို့အလူအခွင့်အရေးမှာဟိုကျမ်းမာရေးအခွင့်အရေးရှိတယ်၊ပညာရေးအခွင့်အရေးရှိတယ်၊စီဝါရေးအခွင့်အရေး၊လူမှုရေးအခွင့်အရေးတွေရှိပါတယ်ပြဋ္ဌာန်းထားတာရှိပါတယ်။အဲ့ဒီမှာကျမ်းမာရေးအခွင့်အရေးရှိရမယ်လို့လည်းပြဋ္ဌာန်းထားပါပါတယ်။အဲ့တော့ဒီ TV ကဒီ public health problem ဖြစ်နေပါပြီ။ပြည်သူကျမ်းမာရေးပြဿနာဖြစ်နေတဲ့ကျွန်တော်သူတို့ကိုပြောင်းအောင်ကုပေးဖို့တာဝန်ရှိတယ်။အဲ့တော့သူတို့ကအခွင့်အရေးရှိတယ်၊ကြောက်တင်းဖို့တာဝန်ရှိပါတယ်။တော့ကိုယ်တော်ဝင်ရှိသလိုတခြားလူတွေကလုပ်ပေးဖို့တာဝန်ရှိသလိုသူတို့ကိုယ်တိုင်ကလည်းသေထိုးစေစားလုပ်မှသာလို့သူတို့ယောဂပြောင်းမယ်ယောဂပြောင်းမှသူတို့ကိုယ်တိုင်လည်းသက်ချမ်းသာရမယ်ဟိုဝေဒနာလည်းမခံစားရတဲ့အပြင်သူတို့ကလည်းအခြားသူတွေကိုမကူးနိုင်အောင်နော်သူတို့ကိုယ်တိုင်ကုသမှုခံယူထားရမယ်ငါမှတာဝန်ရှိတယ်ငါကုသမှဖြစ်မယ်ဆိုတဲ့စိတ်မျိုးလိုလည်းထားဖို့ရည်ကြီးပါတယ
်ဟုတ်ကဲ့ဖြစ်လာခဲ့လို့ရှိရင်ဒီကျမကြီးအတွက်ခုမှပြောက်ကင်းအကုသပိုင်းဝင်ရှိတယ်လို့ပဲတခြားလူတွေကိုမကူးအောင်ခုမှတော်ဝင်ရှိလာတော့ဆရာเนา
ะအမှန်ပါလေ
အလားတူပဲဒီအုပ်ချုပ်သူတွေဒီမှုဖွဲ့စည်းတွေအစိုးရရဲ့အနေနဲ့လည်းဒီခုနိုင်ငံတွေကကျန်းမာရေးအတွက်နိုင်ငံတကာကလည်းအခုညီရတဲ့နဲ့ခွင့်လန်းရှိတယ်လို့ခုကလည်းတိုက်ဖြတ်ဖို့အတွက
်အမှန်ပါလေ
ခုပြည်သူတွေလည်းခုအတွက်ခု budget တွေပါသုံးဖို့ပေါ့နော်ဆိုရတယ်ခုလည်းဟုတ
်တယ်
တော်ဝင်ရှိလာတဲ့ဘောပေါ့ဆရာเนา
ะဟုတ်တယ်တော်ဝင်ရှိပါတော်ဝင်ယူမှုတော်ဝင်သိမှုပေါ့လေအဲ့ဒါဒီ TV ယောဂနဲ့ပတ်သက်လို့ပေါ့လေအဲ့ဒါကလည်းအရေးကြီးပါလေနောက်တစ်ခုကျွန်တော်ပေါ်လာတယ်မနေ့လေးကြံသွားတယ်ပြည့်စက်ပြောတာဟိုဆေးလိပ်အင်ဒိုနီးယားနိုင်ငံရဲ့လေလာချက်တစ်ခုပေါ့လေအမှသူနိုင်ငံမှာရှိတဲ့ TP လူနာအားလုံးက၃ပုံတစ်ပုံကဆေးလိပ်တောက်တဲ့လူဖြစ်နေတယ်သို့မဟုတ်ဆေးလိပ်ဖြတ်ထားသူဖြစ်နေတယ်အဲ့အဲ့ဆေးကလေးတွေ့ရပါလိမ့်မယ် secret ဆေးလိပ်ဆိုတာမှာ e-secret လည်းပါပါတယ် baby ပေါ့လေဘေးနေမှာကြောက်လို့ကျွန်တော်ခဏခဏထည့်ထည့်ပြောနေတယ် e-secret အဲ့ဒါလည်းပါပါတယ်အဲ့လိုလူတွေလည်းပို့ပြီးတော့ဖြစ်ကြတာရှိပါတယ်နောက်တစ်ခါစီးကျိုးသွေးကျိုးယောဂရှိနေတဲ့လူတွေကအထင်းထားနိုင်လို့ရှိရင်သူတို့ကတီဗီယောဂဖြစ်တည်ရှိတယ်เนาะအဲ့လိုလူမျိုးကလည်းဘုနာလိုငှရှူးတီဗီဖြစ်ဖို့အလားအလာများတဲ့အထက်မှာပါပါတယ်ဒါကြောင့်သူတို့လည်း ထိန်းထားနိုင်အောင်ကုသဖို့လိုပါတယ်အဲ့ဒီအားတွေကတကယ်လို့သူ့မှာသွေးထဲမှာစီးကျိုအချို့ရက်တွေများနေလို့ရှိရင်ဒီ TV ပိုးလို့ဟာမျိုးယွန်းသွားလို့ရှိရင်ပေါ်ပေါ်ဝါဖို့နဲ့ပြန့်ပွားဖို့ပူလွယ်လက်အကြောင်းဖြစ်ပါတယ
်သူလည်းဒီကုခံအားအားနေထဲမှာပါတော့ဆက်နော်တစုံတရာ
အမှန်တိုင်းလားအဲ့ဒီမှာပေါင်းထည့်တယ်လို့ရပါတယ
်ဟုတ်ကဲ့ဆက်သူတို့လည်းပုံမှန်ကြိုးပြီးတော့ဆက်ဖို့လိုတာပေါ့
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဒီကုသမှုနဲ့ပတ်သက်လို့ဆရာနောက်ထပ်ပြောဖို့ရှိဦးမလား
ခုနကကျွန်တော်ပြောတဲ့အချက်မှာဒါဟိုဆေးအထုံးထဲမှာနည်းနည်းလေးကျွန်တော်ပြောချင်တာလေးတစ်ခုရှိပါတယ်ဒီကုထုံးနေစကွန်မိုင်းဆိုလို့ပါလို့ထိုးဆေးတွေပေါ့လေအဲ့ဒါကြီးဟိုနှိရှိလာများတနည်းခွဲတော့တောင်ထိုးရတာကျွန်တော်တို့ငယ်တုန်းကကျွန်တော်ဆောင်းဖြစ်ကားတကဆိုလို့ချင်းအဲ့လိုထိုးရတာရှိပါတယ်အခုနောက်ပိုင်းညတော့ဟိုဆေးရင်မာ TV ပိုးတွေဖြစ်လာပြီဆိုတော့အဲ့ဆေးတွေသုံးလို့မရတော့ဘူးเนาะဆေးအစ်တွေထွင်ရတယ်ထွင်ပြီးတော့နောက်ထပ်ထိုးရတာအဲ့ဒီဟာတွေကလည်းအဲ့လိုပဲလူကထွင်လိုက်တဲ့ဆေးကိုလည်းဟိုကုတ်ကွန်မတော့ဘူးပြည့်အောင်မတော့ဘူးဆိုရင်အဲ့ဆေးကိုထပ်ပြီးရင်မာသွားတယ်အဲ့တမျိုးတည်းနေမကဘူးနှမျိုးသုံးမျိုးပြည့်အောင်ဆေးရင်မာသွားတဲ့ပိုးတွေဖြစ်သွားတယ်အဲ့တော့ multi drug resistant ပေါ့ MDR လို့ခေါ်တယ်MDR TV လို့ခေါ်ပါတယ်အဲ့လိုမျိုးတွေကလည်းဟိုကုထုံးတက်တက်လုပ်ပေးရတာရှိပါတယ်အဲကြောင့်ဒီကကုထုံးနဲ့ပတ်သက်လို့လည်းဟိုလိုက်နာဖို့တွေလုံးအရေးကြီးတဲ့ယောဂဖြစ်ပါတယ
်ဟုတ်ကဲ့ဆရာအဲ့တော့နောက်ထပ်ရောဒီကုသမှုနဲ့ပတ်သက်ပြီးတာဝန်ရှိတာဆက်ပြောဖို့ရှိသေးလားဆရာ
ဟုတ်ကဲ့ဒီကုထုံးကမျိုးမျိုးရှိပါတယ်ဟိုပုံမှန်ဆေးကိုပဲနှမျိုးသောက်ရတဲ့ဆေးရှိတယ်နောက်လို Mali Drug Therapy ပေးရတဲ့လူတွေအဲ့ဒါဆိုကလည်းပေါ့လေဒီလူတယောက်က TV ရှိနေပြီလို့ရှိရင်အဲ့ပိုးကိုယင်ပါမှုရှိလားမရှိလားဆိုတဲ့ဟာတဲ့တန်းပြီးတော့စိတ်ရတဲ့အထက်မှာပါတယ်ခင်ဗျအဲ့ဆန်းသမှုကိုလည်းမဖြစ်မနေလို့ရပါမယ်ဖြစ်လို့စိတ်ရစေးယင်ပါနေတဲ့ပိုးဆိုလို့ရှိရင်သူများတွေကိုပေးတဲ့စီပေးလို့မရပါဘူးတစ်စိတ်မြင့်ပြီးတော့ MRI TV therapy ပေါ့လေကုထိုးသက်သက်ရှိပါတယ်အဲ့ဒါကိုပေးရမှာဖြစ်ပါတယ်အဲ့လိုပေးမှသာလည်းပြောင်းမှာဖြစ်ပါတယ်ခုနငုတ်ရှိုး TV ဆိုလို့ရှိရင်လည်းဘယ်လိုပေးရမလဲဘယ်လိုထိုးရမလဲဆိုတာသက်သက်ရှိပါတယ်အဲဒီကုထုံးလို့ပြောတဲ့အခါမှာကျွန်တော်နည်းနည်းတော့ရောနေမယ်ကုထုံးနဲ့ဟိုကာကွယ်ခြင်းနဲ့တမန်ရောနေတဲ့ကိစ္စတွေတခုရှိတယ်တကယ်တော့ဟိုငုတ်ရှိုး TV ပါပဲအဲ့တော့ TPT လို့ခေါ်တယ် Tuberculosis Preventive Therapy လို့ခေါ်ပါတယ်အဲ့လို therapy ကအဲ့အတွက်ပေးရတဲ့ဆေးကလည်းဆေးညှို့နဲ့ကုထုံးကလည်းတမျိုးပါပဲအဲ့အဲ့ဒီဥစ္စာကလည်းမဖြစ်မနေပေါ့လေလိုအပ်တဲ့လူကိုရောက်အောင်ပေါ့လေပေးဖို့လိုပါတယ်အဲ့ကာကွယ်ရဲ့အနေနဲ့ပေးတယ်ဆိုပြီးတော့ပေးရဆုကုထုံးလည်းရှိပါသေးတယ်ခင်ဗျ
ဟုတ်ကဲ့ဒီနေရာမှာတခုကုသမှုနဲ့ပတ်သက်လို
့ဟု
တ်ဒီစိန်ခေါ်မှုကြီးလို့ပြောရပါဘောဆရာเนาะအဓိကတော့ဆေးတောက်အောင်မဲ့ဟိုရေရှည်တောက်ရတာဟိုရေရှည်ဆေးထုတ်ရတာဆိုတော့အဲ့ဒါကိုတချို့ကဟု
တ်ကဲ့
နည်းနည်းလေးသက်သာလာတာနဲ့ရက်လိုက်ကြတယ်ဗောနော
်ဟုတ်တယ်
ဆရာပြောတယ်ဗောမှာချောင်းဆိုးလေးကြောက်လိုက်တာနဲ့မဖျားတော့တာနဲ့ပေါက်သွားပြီဆိုပြီးတော့
ဟုတ်ပါ
ဟိုဆေးကလည်းပြင်းမှန်းတာဟုတ်တော့ဆရာเนา
ะဟုတ
်ဟုတ်ကဲ့ရလိုက်ကြတာတွေရှိတော့အဲ့ဒီလူတွေကိုဆရာဘယ်လိုအကြံပေးကြလဲ
ဟုတ်ကဲ့အခုကျွန်တော်ပြောလို့ခဲ့တယ်လို့ပဲ TV ထူထုံးနေရအရင်တော့နဲ့မလုံးဝမထူတော့ဘူးအရင်တော့ကဆိုလို့ရှိရင်ခုနကလေနှစ်ရှည်လများတစ်နှစ်ခွဲတော့ကျွန်တော်တော့ဆိုးရတာရှိတယ်အခုအလောက်တောင်ကြားရမှာရှိဘူးအဲ့တော့ဘယ်လိုပဲဖြစ်ဖြစ်အဲ့ဒီကုထုံးတွေကိုမှန်ကန်ကလိုက်နာဖို့ပါပဲခုနတွေအနေနဲ့အနာရောင်းကုမယ်ဖြစ်အောင်ကုမယ်ခုနကတော့ပြောလို့သူ့မှာတာဝန်ရှိတယ်သူ TV လီနာဖြစ်နေတဲ့အတွက်ကြောင့်သူ့မှာတာဝန်ပြန်ရှိတာကသူ့ကိုကုပေးဖို့ကနေလူတွေကတာဝန်ယူပေးတယ်စေးတွေရှာပေးတယ်ယောဂတွေရှာပေးတယ်သိဖောက်ပေးတယ်စိတ်ထိုးပေးတယ်စေစားပေးတယ်ဒါအပြင် nutrition အာဟာရဓာတ်တွေလည်းကျွန်တော်တို့ပံ့ပိုးပေးသေးတယ်အဲ့လိုတာဝန်ယူစလို့ဒီမှာကိုယ်တိုင်ကလည်းဒီစိတ်ကိုမှန်မှန်တောက်မယ်စိတ်ကိုစကောအောင်ပြန်တောက်မယ်ပြီးအောင်တောက်မယ်ငါလူတောက်ချင်းအားဖြင့်ငါလည်းကြောက်မယ်ငါဘေးနားမှာရှိတဲ့ငါအိမ်မိသားစုတွေလည်းမကူတော့ဘူးတခြားလူတွေလည်းမကူတော့ဘူးငါမှတာဝန်ရှိတယ်ဆိုတဲ့စိတ်ထားမျိုးကိုခံယူဖို့လိုပါတယ်အဲ့ဒီဥစ္စာလည်းပြန်ပြီးတဲ့သူတို့မှဘယ်လိုစိတ်ထားရမလဲဆိုတာလေးကိုကျွန်တော်ပြောပြပြဖြစ်ပါတ
ယ်။ဟုတ်ကဲ့ကျေးဇူးအများကြီးတင်ပါတယ်ဆရာ
။ VOA အစီအစဉ်တွေကိုရေဒီယိုရုံမြင်တန်းကြားတို့ပြင် YouTube စာမျက်နှာကနေလည်းနားဆင်ကြည့်ရှုနိုင်ပါတယ်။ VOA မြန်မာဝိုင်း YouTube စာမျက်နှာလိပ်စာကတော့ youtube.com/voabemis ဖြစ်ပါတယ်။
ဒီ season ကိုမနက်ခွန်တိုင်းဒီဆက်လက်ထုတ်လွှင့်ပေးနေပါတယ်။အခုတော့ percent တင်ဆက်ပေးနေကြတဲ့တိုင်းရင်းသတင်းလွှာအစီအစဉ်အလဲရောက်ပါပြီ။နိုင်ငံတော်ဝန်မှာစစ်တပ်ရဲ့လေကြောင်းကနေဘုံကျဲမှုကြောင့်တစ်နှစ်အတွင်းအမျိုးသမီး258ယောက်ထိခိုက်သေဆုံးခဲ့တယ်လို့ BW ကထုတ်ပြန်တာ။နယ်မြေလုံခြုံမှုမရှိသေးတဲ့ကရင်နီပြည်လွိုက်ကော်မြို့မှာစစ်ကောင်စီကတက္ကသိုလ်ကျောင်းတွေအ мян ပြန်ဖွင့်နိုင်ရေးစီစဉ်နေတာစတဲ့တိုင်းဒေသကသတင်းတွေကိုတိုင်းသတင်းတောက်တွေစူးစီးတင်ဆက်ပေးထားပါတယ်ခင်ဗျာ။
တ်စင်တင်ဆက်သွားမယ်တန်ရင်တည်င်းလွာကကျူဆိုပါတယ်မြန်မာနိုင်ငံတဝန်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါကျမအာမီပါနေဆက်ဒေသတန်ရင်သားသတင်းနောက်တွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်သတင်းလွာမှာနားဆင်ရမှာတွေကတော့နိုင်ငံတဝန်းမှာစစ်တပ်ရဲ့လေကြောင်းကနေပုံကျဲမှုကြောင့်တစ်နှစ်အတွင်းအမျိုးသမီး258ယောက်ထိခိုက်သေဆုံးခဲ့တယ်လို့ BWU ကထုတ်ပြန်ပါတယ်နေမြေလုံးချုံမှုမရှိသေးတဲ့ဂရီနီပြည်လွိုက်ကော်မြို့မှာတော့စစ်ကောင်စီကတက္ကသိုလ်ကျောင်းတွေအ мян ပြန်ဖွင့်နိုင်ရေးစီစဉ်နေတယ်လို့ဒေသခံတွေကပြောပါရတယ်။သတင်းလွှာတွေထဲမှာတော့ထိုင်းမြန်မာနယ်စပ်မြောက်ရီဘက်မှာရှိတဲ့ကြားဖြန့်အွန်လိုင်းငွေလင်ခိုင်းတွေကိုတားဆီးနှိမ်နှင်းသွားဖို့ထိုင်းစစ်တပ်ကနယ်စပ်လုံးချုံရေးကိုတိုးမြင့်လိုက်တဲ့အကြောင်းနားဆင်ရဖို့ရှိနေပါတယ်။
ကျမကနန်းဟောင်းမှာရှင်တရင်တွေကိုကိုရောဘတ်နဲ့အတူတင်ဆက်ပေးသွားမှာပါမြန်မာနိုင်ငံတဝန်းစစ်ကောင်စီရဲ့လေကြောင်းပုံကျဲတက်ခိုက်မှုကြောင့်တနေ့အတွင်းအမျိုးသမီး259ယောက်ထိခိုက်သေဆုံးခဲ့တယ်လို့မြန်မာအမျိုးသမီးတမက်က BWU ကပြောပါတယ်2024ခုနှစ်အတွင်းနိုင်ငံတဝန်းမှာအမျိုးသမီး458ယောက်သေဆုံးခဲ့ရမှာစစ်တပ်ရဲ့လေကြောင်းပုံကျဲတက်ခိုက်မှုကြောင့်259ယောက်သေဆုံးခဲ့ပြီး191ယောက်ထိခိုက်ဒဏ်ရာရရှိခဲ့တယ်လို့ BWU ရဲ့တွဲဖက်အထွေထွေတွေ့ရင်မှုနဲ့တော်ရင်မျိုးလိုင်းကပြောပါတယ်စစ်ကောင်စီတပ်ရဲ့လက်နက်ကြီးနဲ့ပစ်ခတ်မှုတွေကြောင့်အမျိုးသမီး142ယောက်မတရားတပ်ဖြတ်ခံရမှုကြောင့်66ယောက်မြေမြုပ်မိုင်းကြောင့်9ယောက်လိမ်ပိုင်းဆိုင်ရာအကြမ်းဖက်မှုတွေကြောင့်6ယောက်နဲ့ကိုကန့်တပ်ဖွဲ့ MNDAA ကတေတံပေးမှုကြောင့်တယောက်သေဆုံးခဲ့တယ်လို့ PW ရဲ့စည်ရင်းတွေအရသိရပါတယ်
ရှမ်းပြည်မြောက်ပိုင်းနောင်ချိုမြို့မှာစစ်ကောင်စီတပ်ကနေရက်စက်တိုက်လေကြောင်းကနေပုံကျဲခဲ့ရာကြောင့်အရက်သားတေဆုံမှုတွေရှိနေပါတယ်ဇန်နဝါရီလ21ရက်ကနှစ်ကြိမ်ဇန်နဝါရီလ22ရက်မှာတစ်ကြိမ်ပြစ်ခတ်ခဲ့ရမှာနောင်ချိုမြို့တွင်မြို့နယ်အုပ်ချုပ်ရေးယုံနယ်ရဲစခန်းနာကအရက်သားနေအိမ်တွေထိခိုက်ပျက်စီးခဲ့ပါတယ်လေကြောင်းတိုက်ခိုက်မှုကြောင့်အရက်သား6ယောက်တေဆုံပြီး10ယောက်ဝန်းကျင်တန်းရပြင်းထန်ရရှိခဲ့ပါတယ်ဗုဒ္ဓဟူးနေ့ညနေပိုင်းအထိအဆောက်အုံတွေအောက်မှာပြည်ကျနေသူတွေကိုငင်ရေးအဖွဲ့တွေကဆက်ရှာဖွေကယ်ဆယ်နေပြီးတေဆုံတန်းရရရှိသူတွေလည်းတူးလာနိုင်တယ်လို့ဆိုကြပါရယ်
စကိုင်းတိုင်းတမူးခရိုင်ထဲကတော်လိုက်ရေးတပ်ဖွဲ့ထိန်းချုပ်ထားတဲ့ခန်းပတ်မျိုးကိုစစ်ကောင်စီကဒီတပတ်ထဲမှာလေကြောင်းကနေအ ਨੇ ဆုံ၄ကြိမ်ပုံကျဲထက်ခိုက်ခဲ့ပါတယ်။ဇန်နဝါရီလ16ရက်နေ့ကနေဇန်နဝါရီလ22ရက်နေ့အထိခန်းပတ်မျိုးနဲ့အနီးတစ်ဝိုက်ကရွာတွေကိုစစ်ကောင်စီကလေရင်တွေနဲ့နေ့စဉ်ဆက်တိုက်ပုံကျဲခဲ့တာလို့တရခန်တွေကပြောပါတယ်။စစ်ကောင်စီရဲ့ပုံကျဲမှုကြောင့်ဇန်နဝါရီလ16ရက်နေ့ကခန်းပတ်မျိုးက၃နှစ်အရွယ်ကလေးတစ်ယောက်နဲ့တော်လိုက်ရေးရဲဘော်တစ်ယောက်တေဆုံးခဲ့ပြီး10ယောက်ထပ်မံတန်းရာရရှိခဲ့တယ်လို့ဇန်နဝါရီလ18ရက်နေ့ဘုံကျဲမှုထက်မှာတော့တော်လိုင်းရဲရဲဘော်3ယောက်ကြဆုံးခဲ့ပါတယ
်ဇန်နဝါရီလပထမပတ်ကစပြီးတတိယပတ်အထိအရခတတိုအေကထိန်းချုပ်ထားတဲ့ရံပြဲကြောက်တော်မြောက်ဦးစတဲ့မြို့နယ်တွေထဲကရဲရွာတွေနဲ့စစ်ရှောင်စခန်းတွေအပြင်စစ်တုံးပန်းမိသားစုဝင်တွေထားတဲ့နေရာတွေကိုပါစစ်တပ်ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ပါတယ်မြောက်ဦးမြို့နယ်ရန်ချောင်းအနီးတစ်ဝိုက်ကစစ်တုံးပန်းမိသားစုဝင်တွေထားတဲ့နေရာကိုဇန်နဝါရီလ18ရက်နေ့ကလေကြောင်းကနေဘုံကျဲတိုက်ခိုက်ခဲ့ရာကြောင့်ကလေးနဲ့အမျိုးသမီးစုစုပေါင်း28ယောက်သေဆုံးခဲ့ပြီး25ယောက်ဒဏ်ရာရခဲ့တယ်လို့အေအေကထုတ်ပြန်ပါတယ်ဇန်နဝါရီလ17ရက်နေ့ကလည်းကြောက်တော်မြို့ကိုစစ်ကောင်စီတပ်ကလေကြောင်းကနေ3ကြိမ်ဘုံကျဲခဲ့ရာကြောင့်အရက်သား10ယောက်သေဆုံးခဲ့ပြီးဇန်နဝါရီလ18ရက်နေ့ကရံပြဲမြို့နယ်ကြောင်းနေမော်ရွာကိုစစ်ကောင်စီကလေကြောင်းကနေဘုံကျဲမှုကြောင့်ဒေသခံ26ယောက်သေဆုံးခဲ့တယ်လို့အေအေကဆိုပါတယ်
မွန်ပြည်နယ်ရေးမြို့အရှိဖက်ချမ်းဒေသကိုစစ်ကောင်စီကဇန်နဝါရီလဒုတိယပတ်ကစလို့ဖြတ်လေဖြတ်လုထားတဲ့အတွက်ပြည်သူတွေအငတ်ပေးနဲ့ရင်ဆိုင်ရနိုင်တယ်လို့မွန်လူမှုကွန်ရက်ရဲ့အသင်းဖွဲ့ကပြောပါရယ်ဇာနယိတ်ခါနဲ့73စီတွေအပြင်လူတွေကိုလည်းဖြတ်တန်းသွားလာခွင့်မပြုတာကြောင့်တရခန်နေတမကဒေါ်ထဲမှာပြိမိနေတဲ့စစ်ပေးဆောင်တွေအဖို့အငတ်ပေးနဲ့ရင်ဆိုင်နေရတယ်လို့ပြောပါရယ်တိုက်ပွဲတွေကြောင့်ဂျုံလောင်ကြောက်မိချောင်းအိုင်ရှေဝဲပောင်ကန်းနီရစ်ချောင်းစတဲ့ရွာတွေကတရခန်တထောင်ကျော်စစ်ပေးဆောင်နေရပြီးနှစ်ပတ်ကြာကြာနေရမပြတ်နိုင်သေးတာကြောင့်အေးလွန်းတဲ့ရာသီဥတုမှာစားနပ်ရိက္ခာအပြင်အနှွေးထည်ဆောင်တွေနဲ့ဆေးဝါးတွေပါလိုအပ်နေကြပါတယ်။ဇန်နဝါရီလ10ရက်နေ့ကလေးကမွန်ဒေါ်လာရင်းပူပေါင်းတပ်ဖွဲ့တွေနဲ့ရေးမြို့အရှိတ်ချမ်းဒေသမှာတိုက်ပွဲအပြင်းထန်ဖြစ်ပွားခဲ့ပြီးတဲ့နောက်အထိနာသွားတဲ့စစ်ကောင်စီတပ်ဖွဲ့ဝင်ဟာဖျားသုံးစုနဲ့စစ်ဖက်ကိုသွားတဲ့ဂျုံလောင်းရွာတက်မှာပိတ်ဆို့နေရယူထားလိုက်ပါတယ်။
နေမီလုံးချုံမှုမရှိသေးတဲ့ကရင်နီပြည်လွယ်ကော်မြို့မှာစစ်ကောင်စီကတက္ကသိုလ်ကျောင်းတွေပြန်ဖွင့်ဖို့စီစဉ်နေတယ်လို့ဒေသခံတွေကပြောပါတယ်။လွယ်ကော်မြို့ပပလည်မှာမကြာခဏတိုက်ပွဲတွေဖြစ်ပွားနေပြီးမြေပြင်အခြေအနေမတည်ငြိမ်သေးတဲ့ကြားကနေတက္ကသိုလ်ကျောင်းတွေဖွင့်ဖို့စီစဉ်နေတာလို့ကျောင်းသားမိဘတယောက်ကပြောပါတယ်။ဇန်နဝါရီလ15ရက်နေ့မှာကြာရောက်တဲ့ကယားပြည်နယ်နီးကစစ်ကောင်စီလက်အောက်ခံပညာရေးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဒေါက်တာငွန့်ဖေဟာစာကြည့်တိုက်စာတင်ဆောင်ဝန်ထမ်းဆောင်တွေကိုလွယ်ကော်တက္ကသိုလ်ပြန်ဖွင့်ရေးအတွက်အမြန်ဆုံးပြင်ဆင်ကြဖို့မှာကြားခဲ့ပါတယ်။လွယ်ကော်မြို့မှာပညာရေးဒီဂရီကောလိပ်ကိုအရင်ဆုံးဖွင့်ဖို့စီစဉ်နေပြီးလွယ်ကော်တက္ကသိုလ်ကွန်ပျူတာတက္ကသိုလ်နဲ့တခြားသိပ္ပံကျောင်းတွေလည်းအမြန်ဆုံးပြန်လည်ဖွင့်လှစ်နိုင်ဖို့စီစဉ်နေပြီလို့နန်းစီဒီအမ်သတင်းရင်းမြစ်တွေကဆိုပါတယ်။
ဆက်ပြီးတော့သတင်းတော်တွေကိုတင်ဆက်ပေးသွားမှာပါ။ထိုင်းမြန်မာနယ်စပ်ဖြစ်တဲ့ကရင်ပြည်မြောက်ရီဘက်မှာရှိနေတဲ့ကြားဖြန့်ခေါ်အွန်လိုင်းငွေလိမ်ဂိုင်းတွေကိုတားဆီးနှိမ်နှင်းသွားဖို့အတွက်ထိုင်းစစ်တပ်ကနယ်စပ်လုံခြုံရေးကိုတိုးမြှင့်လိုက်တယ်လို့တရုတ်ဘက်ကလည်းတင်းတင်းကြပ်ကြပ်လှုပ်လာတာတွေရှိနေပါတယ်။အဲ့ဒီအကြောင်းရမင်းကတင်ဆက်ပေးထားပါတယ်
။ထိုင်းမြန်မာနယ်စပ်တကြောင်တက္ကရံတဲကမဲဆောက်မဲလမအုံဖန်ထဆောင်ရန်ဖောက်ဖရစားတဲ့နေရငါးနေရကနေဆက်ခိုးဝင်တာနဲ့မှာတန်ဆူးကျိုးတွေဒရိပိန်ဆိုင်ပုတ်တွေ CCTV တွေတပ်ဆင်ထားပြီးထိုင်းစစ်တပ်ကလုံခြုံရေးကင်းနှဲ့နေကြတယ်လို့စံခရဘူတွေဖျားသုံးစုနေဆက်မှာလည်းထိုင်းစစ်တပ်ကတန်ဆူးကျိုးတွေချတာပြီးလုံခြုံရေးတင်းမြစ်ထားတယ်လို့လည်းဒေတာကတွေကပြောပါတယ်။ကြားဖြတ်ခေါ်အွန်လိုင်းငွေလိမ်လုပ်ငန်းတွေဟာအာဆီယံဒေတာမှာပါပြသနာဖြစ်လာတယ်လို့တရုတ်ကလည်းဖိဖိစီစီကန်တွယ်လာတဲ့အထိဖြစ်လာနေတယ်လို့ ISP မြန်မာရဲ့ပြည်မဆက်ဆံရေးတာဝန်ခံဦးအောင်သူငယ်ကပြောပါတယ်
။ကျွန်တော်တို့နိုင်ငံတစ်ခုတည်းမဟုတ်ဘူးလေနော်ကျွန်တော်တို့အာဆီယံဒေသတွေမှာလည်းပြဿနာရှိလာတယ်နောက်တစ်ခါကျတော့တရုတ်ကိုယ်တိုင်ကဒါ PVCC ကင်တွေတာတွေဖြစ်လာတာပေါ့ဗျာဆိုတော့အဲ့ဒီအနေအထားမှာအခုအထူးသဖြင့်တော့နာမည်ကြီးတာတော့ဒီကျွန်တော်တို့မြဝတီနယ်စပ်နာကရွှေကုတ်ကိုလိုပါလို့ပုံနာမည်ကြီးတယ်ဒါပေမဲ့အစောပိုင်းတည်းကကျွန်တော်တို့ဖျားသုံးစုလိုပါလို့ဒေသတွေကိုလည်းတချို့လုပ်ငန်းတွေကရွှေ့ရတယ်ဆိုတဲ့သတင်းဖြစ်တာပေါ့
ဖျားသုံးစုမျိုးကိုတယောက်တွေရရှိလာတာကြောင့်အိမ်ခန်းတန်လျာခန်းခန်းငှတွေဈေးမြင့်တက်လာခဲ့ပါတယ်။မြို့ပြင်ကရေကွန်ဘက်မှာဆောက်လုပ်နေတဲ့အဆောက်အုံတွေပြီးတော့ရင်တော့မြို့ပေါ်ကတယောက်တွေကအဲ့ဒီဘက်ကိုပြောင်းရွှေ့သွားဖို့ရှိနေတယ်လို့လည်းမြို့ကန်တယောက်ကပြောပါတယ်
။တယောက်တွေလာတယ်ဆိုပြီးတော့ဟိုခနင်းလိုလိုဟိုဖွင့်ပြိုးတိုးတက်တော့မယ်ဗာမယ်ထင်ပြီးတော့အဲကိုပတ်စံနဲ့ကိုထုတ်ပြီးတော့အိမ်တွေဘာတွေတန်းရားတွေဘာတွေရှယ်ပြင်တာတို့ခြီးကြီးတွေစောင့်နေကြတယ်တဘာဝရေကောမှာတကယ်လို့အဆောက်အဦတွေစောက်ပြီးွားလို့ရှိလို့ရှိရင်သူကဒီရတရုတ်တွေကို A1 ကနေပြီးတော့အဲ့တဘာဝရေကောဘက်ကိုတော့ရွှေ့ဖို့တော့ဒေတာတွင်ကောလာဟလကြားတယ်ခင်ဗ
ျတစ်ဖက်မှာလည်းကြားဖြတ်လုပ်ငန်းကိုတရုတ်ကတင်းတင်းကြပ်ကြပ်ကန်တယ်လာတာဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးမှုမရှိတတ်တဲ့အနေထားကြောင့်လို့ဦးအောင်သူငယ်ကသုံးသပ်ပါတယ်
တခုကကိုယ်နိုင်ငံရဲ့အချုပ်ချအာဏာထိခိုက်တယ်လို့ပြောတဲ့ခါကျတော့ဒါလည်းထိခိုက်တဲ့ကိစ္စတစ်ခုဖြစ်တာပေါ့ဗျာနောက်တစ်ခါကျတော့ဟိုတရားဥပဒေစိုးမိုးရေးကမရှိတဲ့အခါကျတော့ဒီလိုမျိုးဟိုထင်သလိုဟိုအဖွဲ့အစည်းတွေဝင်လုံနေကြတဲ့ပုံစံမျိုးဖြစ်တာပေါ့ဗျာနော်။ဆိုတော့အဲ့တော့ကျွန်တော်မြင်တာတော့ဒီချက်ပို့ပြီးတော့ဟိုတရုတ်ကတင်းတင်းကြပ်ကြပ်ကင်တွယ်လာလိမ့်မယ်လို့ထင်တယ်။ဟိုကျွန်တော်တို့မြောက်ပိုင်းမှာဖြစ်ခဲ့သလိုပဲတရုတ်ဘက်ကဒီချက်ပို့ပြီးတော့ဟို PVCC လောက်လာလို့ရှိရင်ပြဿနာရှိတယ်လို့ထင်တယ်ဗျာ။
ပြခဲ့တဲ့ဇန်နဝါရီ16ရက်နေ့နဲ့18ရက်နေ့ကဗန်ကောက်မြို့မှာလုပ်ခဲ့တဲ့အာဆီယံဒီဂျစ်တယ်ဝန်ကြီးများအစည်းအဝေးမှာထိုင်းဝန်ကြီးချုပ်ပေတန်တန်ရှင်နဝကအွန်လိုင်းလေလံမှုတွေများပြားလာနေပြီးပြည်သူတွေအတွက်ဆိုးရွားတဲ့အန္တရာယ်တွေဖြစ်ပေါ်စေတဲ့အပေါ်စိုးရင်ကြောင်းနဲ့ဒီကိစ္စရပ်တွေကိုကင်တွယ်ဖြေရှင်းနိုင်ရေးဒေတာတွေအတူတကွပူးပေါင်းဆောင်ရွက်သွားဖို့လိုအပ်တယ်လို့လည်းပြောဆိုခဲ့ပါတယ်
ချင်းတမျိုးသားလုံးစီလုံးညီညွတ်ရေးကိုအလေးထားကြဖို့ချင်းညီနောင်အဖွဲ့ဝင်တွေကိုချင်းလန်းကောင်စီဥက္ကဋ္ဌကမြစ်တာရဲခန်းစာပေးပို့ခဲ့ပါတယ်။ဘလို့အခြေအနေတွေကြောင့်အခုလိုမျိုးစာပေးပို့ရတာပါလဲ။အကြောင်းစုံကိုတော့ကိုရော့ဘတ်ကစူးစီးထားပါတယ်ရှင်။
ချင်းငင်အောင်အဖွဲ့ဝင်တွေဖြစ်ကြတဲ့မရာလန်ဒီဖ ens force MDF နဲ့ CDF complete တပ်ဖွဲ့တွေရဲ့ CUC ချုပ်စီကိုဇန်နဝါရီလ23ရက်နေ့ကချင်းလန်းကောင်စီဥက္ကဋ္ဌလည်းဖြစ်ချင်းမျိုးသားတပ်ဦး CNF ရဲ့ဥက္ကဋ္ဌလည်းဖြစ်တဲ့ပူစင်ကျုံကပေးပို့ခဲ့တာဖြစ်ပါတယ် complete မြို့နယ်နဲ့မရာဒီတာမှာချင်းလန်းကောင်စီအဖွဲ့ဝင်ချင်းကကွယ်တပ်ဖွဲ့နဲ့ချင်းငင်အောင်အဖွဲ့ဝင်ချင်းကကွယ်တပ်ဖွဲ့တွေကြားပြပခါတွေကိုလက်နက်နဲ့ဖြေရှင်းတာမျိုးမဟုတ်ဘဲညှိနှိုင်းပေါင်းစပ်မှုနီးလမ်းနဲ့ဖြေရှင်းကြဖို့ချင်းလန်းကောင်စီဥက္ကဋ္ဌကမြစ်တာရက်ခန့်စာပေးပို့လိုက်တာဖြစ်တယ်လို့ချင်းလန်းကောင်စီပြောရေးဆိုခွင့်ရှိသူစလိုက်ပေါ်ကပြောပါရယ်
conflict zone အထူးသဖြင့်ကျွန်တော်တို့လောလောလလအခုဖြစ်နေတဲ့ hacker complaint မှာလည်းဖြစ်နေတယ်ပြီးတော့ဒီ mara မှာလည်းဖြစ်နေတယ်ပေါ့ဆိုတော့အဲ့ဒီကိစ္စတွေကိုကန်တွေ့ပြရှင်းတဲ့အချိန်မှာနုံနုံညံ့နဲ့အစီလုံးပြေညင်းညင်းချမ်းစွာနဲ့ကျွန်တော်တို့ကဖြစ်ရှင်းကြဖို့အတွက်ကိုမိသားရခံထားတာဖြစ်ပါတယ်ဟာ
နွေဦးတော်လိုင်းရင်မှာစစ်အာဏာရှင်စနစ်ကိုလက်နဲ့ဆွဲကင်ပြီးအစောဆုံးစန့်ကျင်တော်လှန်ခဲ့ကြတဲ့ချင်းပြည်မှာတော်လိုင်းအင်အားစုတွေအကြားနိုင်ငံရေးသဘောထားကွဲလွဲမှုတွေကြောင့်ချင်းလန်းကောင်စီနဲ့ချင်းငင်နောင်စုပြီးနှစ်ဖွဲ့ကွဲသွားသလိုစစ်ရေးမှလည်းပွတ်တိုက်မှုတွေလည်းရှိနေတာဖြစ်ပါတယ်2025ဇန်နဝါရီလ9ရက်ကချင်းလန်းကောင်စီအဖွဲ့ဝင်ဖြစ်တဲ့ကမ်ပလက်ကောင်စီရဲ့တပ်ဖွဲ့စခန်းကိုစီဒက်ကမ်ပလက်ကစီးနှင်းတိုက်ခိုက်တာ2024ခုနှစ်ထဲမှာလည်းကမ်ပလက်ကောင်စီကောင်ဆောင်ရဲ့အိမ်တွေကိုဝင်ရောက်စီးနှင်းမှုတွေရှိခဲ့ပါတယ်မတူပီမြို့နယ်မရာဒီတမှာလေချင်းလန်းကောင်စီအဖွဲ့ဝင်ဖြစ်တဲ့ CDF လောက်သူ CDF မရာနဲ့ချင်းငင်အောင်အဖွဲ့ဝင်ဖြစ်တဲ့ Maraland Defense Force MTC MDF တို့ကြားနေမီအငင်းပွားမှုတွေကြောင့်စီရေးပြပခတွေဖြစ်ပွားခဲ့ပါတယ်ချင်းလန်းကောင်စီဥက္ကဋ္ဌရဲ့မြစ်တာရက်ခံစာနဲ့ပတ်သက်ပြီး MTC MDF အထူးထွေးတွင်းမှုဘောစီလာကယခုလိုတုံ့ပြန်ပြောဆိုပါတယ
်မင်းပါဖြစ်လို့သူတို့ရဲ့တပ်တကောချင်းလန်းကောင်စီကတပ်တကောကျွန်တော်တို့မရာနယ်ကိုလာပို့တာလေဘာလို့စစ်စင်လာလုပ်နေတာလဲလက်နဲ့ပြည်ဆောင်နေဘာလို့လာနေတာအဲ့ဒါကိုမလာဘူးဆိုရင်ကျွန်တော်တို့စီးဖို့ဆောင်ရှားအကြောင်းလည်းမရှိဘူးပြဿနာဖြစ်ရှာအကြောင်းလည်းမရှိပါဘူးအဲ့ဒါအကြောင်းသူတို့တပ်တကောရုတ်သိမ်းလိုက်ရင်ပြီးတဲ့ဟာကိုသူတို့ဘက်ကနဲ့ drone ရောလက်နဲ့တွေရောပြည်ဆောင်နေကျွန်တော်တို့ကလာတိုက်တက်နေတော့ကျွန်တော်တို့ကဒီခံနေရမှာလား
ချင်းတမျိုးသားလုံးစေလုံးငင်ငွေရေးကိုအလေးထားပြီးချင်းလူမျိုးချင်းချင်းကြားမလူလာအပ်တဲ့သွေးထွက်နိုင်ယူမှုစစ်ရေးတိုက်ခိုက်မှုတွေကိုအဖွဲ့အစည်းတွေကသတိထားရှောင်ရှားပြီးနှိမ့်နိုင်ပေါင်းဆက်ရေးနီလာနဲ့ပဲဖြည့်ရှင်းဆောင်ရွက်ကြဖို့ဦးစင်ကျုံကမေတ္တာရက်ခံထားပါတယ်ခင်ဗျာ
အခုဆက်ပြီးတော့သတင်းချင်းချုပ်ကိုနားဆင်ကြရမှာပါရှင်
နိုင်ငံတော်ဝန်စစ်တပ်ရဲ့လေကြောင်းဘုံကျဲမှုကြောင့်တနစ်အတွင်းအမျိုးသမီး259ယောက်ထိခိုက်သေးဆုံးခဲ့တယ်လို့ BWU ကထုတ်ပြန်ပါတယ်နေမြေလုံးကြုံမှုမရှိသေးတဲ့ကရင်နီပြည်လွယ်ကော်မြို့မှာစစ်ကောင်စီကတက်ကြွเจ้าနေအမြန်ပြန်ဖွင့်နိုင်ရေးစီစဉ်နေတယ်လို့ဒေသခံတွေကပြောပါတယ
်။ရုရှားရဲ့နားဆင်ကြားရတာကတော့နေဆက်ဒေသကတိုင်းသားသတင်းနောက်တွေကနေအပတ်စဉ်တင်ဆက်ပေးနေတဲ့တိုင်းရင်းသတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆောင်ကြရအောင်ပါရှင်။ကျမအာမီပါ။
တိုင်းသတင်းတော်တွေတင်ဆက်ပေးခဲ့တဲ့တိုင်းရင်းသတင်းလောအစီအစဉ်ကိုနားဆင်ကြရတော့ပါဒီကနေ့မနက်အတွက်အပတ်စဉ်ခဏတွေကတော့တလောက်ပါပဲ view ကထုတ်လုပ်တဲ့အစီအစဉ်တွေနဲ့ပတ်သက်လို့ဝေဖန်ချံပေးခြင်းနဲ့ထူးခြားတဲ့သတင်းတွေပေးပို့လို့ရတဲ့ဆိုရင် view ရဲ့ email လိပ်စာ bomis@viewnews.com ကိုလိမ့်မှုပြီးတော့ email ရေးသားပေးပို့နိုင်တယ်လို့ Facebook ရဲ့ Messenger ကနေလည်းစာရေးသားဆက်သွယ်နိုင်ကြပါတယ်ခင်ဗျအစီအစဉ်တွေဆုံးမသက်ခင်နောက်ဆုံးရသတင်းချင်းချုပ်ကိုကျွန်တော်စီသူကပဲပြောပြပေးပါဦးမယ်ခင်ဗျရခိုင်မှာ AAR ခတ်တတ်တော်ကျူးလွန်တဲ့စစ်ရာဇဝတ်မှုတွေကို ICC နိုင်ငံတကာရာဇဝတ်ခုံရုံးကနေစုံစမ်းစစ်ဆေးပေးဖို့နိုင်ငံတကာလူခွင့်ရင်းနဲ့တရားမျှတမှုကိုဆောင်ရွက်နေတဲ့ Fortifying Rights အဖွဲ့ကြီးကတိုက်တွန်းပါတယ်သူတို့ရထားတဲ့ဗီဒီယိုမှတ်တမ်းတစ်ခုမှာ AA စစ်သားတချို့နဲ့ရဲဝတ်လူတွေကလူနှုတ်ဦးကိုနှင်းပန်းနှိပ်စက်နေတာကိုတွေ့ရပြီးတော့အဲ့လူနှုတ်ဦးလဲနောက်ဆုံးမှာတေသွားပုံရတယ်လို့ Fortifying Rights အဖွဲ့ကထုတ်ပြန်ကြမှာပါရှိပါတယ်ဒီဖြစ်ပြန်တဲ့ပတ်သက်လို့ AA တပ်သားတချို့ကျူးလွန်ကြောင်းဝန်ခံပြီးတော့ကျူးလွန်သူတွေကိုထိထိရောက်ရောက်အရေးယူခဲ့ပြီးဖြစ်တယ်လို့အေးပြောခွင့်ရသူခန်တုခါကနေရစရာသတင်းဌာနကိုပြောထားပါတယ်။ပနမာတူမြောင်းကိုအမေရိကန်ပြန်ရောက်ဖို့နဲ့နိုင်ငံတည်းတရားမဝင်ရွှေ့ပြောင်းသွားလာမှုတွေကိုတားဆီးဖို့သမ္မတဒေါ်နယ်ထရန့်ကစူးစမ်းနေချိန်မှာပဲနိုင်ငံခြားရေးဝန်ကြီးမာကိုရူဘီယိုဟာပနမာနဲ့တခြားအမေရိကတိုက်အလဲပိုင်းဒေသတွေကိုတွားရောက်ဖို့အတွက်စီစဉ်နေပါတယ်။သွားစီဝိုင်းလုပ်ငန်းကြီးတွေအမေရိကန်နိုင်ငံမှာလာပြီးတော့ကုန်ထုတ်လို့ကြဖို့သမ္မတဒေါ်နယ်ထရန့်ကပြောကြားလိုက်ပါတယ်။ဒါတို့လာပြီးတော့ဂုံထုတ်လို့မယ်ဆိုရင်အခွန်လျှော့ပေးမယ်လို့ဂရီပေးလိုက်ပြီးတကယ်လို့တခြားနိုင်ငံတွေမှာထုတ်လို့မယ်ဆိုရင်တော့အဲ့ဒီဂုံပစ္စည်းတွေအမေရိကန်ကိုတင်ပို့ရင်အခွန်ဆောင်ရမယ်လို့လည်းသတိပေးလိုက်ပါတယ်။ Davos စီးပွားရေးဖိုရမ်ကို Washington DC ကနေ online ကတက်ရောက်ခဲ့တဲ့သမ္မတ Trump ကအမေရိကန်နိုင်ငံဟာစီးပွားရေးလုပ်ငန်းတွေလမ်းဖွင့်ဖို့ပြန်လုပ်လာပြီးဖြစ်ကြောင်းစီးပွားရေးလုပ်ငန်းရှင်ကြီးတွေကိုပြောကြားခဲ့တာဖြစ်ပါတယ်။နောက်ဆုံးရသတင်းချင်းချုပ်ကိုပြောပြပေးကြပါဦး။American View American တန်ရဲ့ January 24ရက်တောက်ကြနေမနက်ခင်းစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိတိုက်ရိုက်ထုတ်လွှင့်ပေးကြတာပါဒီကနေ့မနက်အတွက်စီစဉ်တွေကိုဒီလောက်နဲ့ပဲအဆုံးသတ်ပါရစေခင်ဗျာဒီကနေ့မနက်စီစဉ်ထုတ်လို့ရေးမှုဖြစ်တာဝန်ယူသူကကိုညံဝင်းအောင်ဖြစ်ပါတယ်ရုပ်သံ Director က James Smith ဖြစ်ပါတယ်ခင်ဗျာ View ကိုနားတော်တာဆင်ခဲ့ကြတဲ့အတွက်လဲကျေးဇူးအထူးတင်ရှိပါတယ်ကျွန်တော်စီသူပါတော်တာရှင်များနဲ့တကွာမြမပြည်သူပြည်သားအားလုံးတောကပေါင်းကကင်းဝေးကြပြီးတော့ကျမ်းမာရွှန်လန်းနိုင်ကြပါစေခင်ဗျာဘေးရန်တွေအတွေ့အကြုံကလုကင်းတဲ့မင်္ဂလာလေးတစ်နေ့လဲပိုင်ဆိုင်နိုင်ကြပါစေခင်ဗျာ